ဓမ္မမိတ်ဆွေများဒီနေ့အဘိဓမ္မာရိုးရိုးပထမဆင့်စိတ်ပိုင်းဇယနီးဆိုရိုးကိုဆက်ပြီးပူဇော်ပါမယ်ရှင်ပြီးခဲ့တဲ့ပတ်ကကာမစိတ်54ပါးအထိပူဇော်ခဲ့ပြီးပါပြီပြန်နှွေတဲ့အနေနဲ့ကျမတို့အတူတူပူဇော်ရအောင်ပါရှင်ခေါင်းစဉ်ကနေစပြီးတော့ပူဇော်ပါမယ်စိတ်ပိုင်းစိတ်ပိုင်းနှင့်ဝေဒနာသင်္ခါဟစိတ်စေတသိက်ဘောင်းပရမတ္ထတရား၄ပါးစိတ်အမီလောဘမှုစိတ်၈ပါးဒေါသမှုစိတ်၂ပါးမောဟမှုစိတ်၂ပါးဘောင်းအာကုသိုလ်စိတ်၁၂ပါးအာကုတလာဝိဘစိတ်ခွနဲ့ပါအာဟိကုတလာဝိဘစိတ်ရှစ်ပါအာဟိကရိယာစိတ်3ပါဘောင်းအာဟိစိတ်18ပါအာကုသိုလ်စိတ်12ပါအာဟိစိတ်18ပါဘောင်းအာတောပနာစိတ်30ပါမဟာကုသိုလ်စိတ်10ပါမဟာဝိဘစိတ်10ပါးမဟာကရိယာစိတ်10ပါးဘောင်းကာမတောပနာစိတ်24ပါးအာတောပနာစိတ်30ပါးကာမတောပနာစိတ်24ပါးဘောင်းကာမစိတ်54ပါးတဏီကာမဝဆရာစိတ်54ပါးဒီနေ့ဆိုရိုးအသေးတက်ပါမယ်ရှင်။ကျွန်မအရင်ပူဇော်ပြပါမယ်။ရူပဝစ္စရာကုသိုလ်စိတ်၅ပါး లై ပါတွေ့ပါတယ်။ဆက်ပြီးတော့ပူဇော်ပါမယ်။ရူပဝစ္စရာဝိဘစိတ်၅ပါး లై ပါလေးတွေ့တယ်ဆက်ပူဇော်ပါမယ်။ရူပဝစ္စရာကုသိုလ်ကရိယာစိတ်၅ပါးမြေမဲ line 2ပိတ်သွားပြီဖြစ်တဲ့အတွက်ကံလန်ဖြဲအလျားလိုက်ပေါင်းပါမယ်ရှင်။ဘောင်းရူပဝဆရာစိတ်15ပါးရူပဝဆရာကိုပူဇော်တဲ့နေရာမှာလဲယူပါဝဆရာလို့မပူဇော်ပါဘူးရှင်။ပါဠိမှာရာကောက်တွေ့ရင်ရှာလေးလိုက်ပြီးတော့ရူပဝဆရာလို့ပူဇော်ရပါမယ်ဓမ္မမိတ်ဆိုလို့ပူဇော်ကြည့်ပါရှင်ပူဇော်ကြည့်ပါရှင်ရူပဝဆရာရူပဝဆရာဝိဘစိတ်၅ပါ
ရူပဝဆရာကရိယာစိတ်
၅ပါဘောင်းရူပဝဆရာစိတ်15ပါနောက်တစ်ခါပူဇော်ပေးပါဦးရှင်ရူပဝစ္စရာကုသိုလ်စိတ်၅ပါး
ရူပဝစ္စရာဝိဘစိတ်၅ပါ
းရူပဝစ္စရာကရိယာစိတ်၅ပါးဘောင်းရူပဝစ္စရာစိတ်15ပါးနောက်တစ်ခါပူဇော်ပါဦးမယ်ရှင်ရူပဝစ္စရာကုသိုလ်စိတ်၅ပါးရူပဝစ္စရာဝိဘစိတ်၅ပါးဘောင်းရူပဝဆရာစိတ်15ပါးမြေအမဲလိုင်းအထူဟာဆက်ပြီးတော့မပိတ်ပါဘူးဆရာတော်ဘုရားရဲ့သဘောကနောက်တစ်ဖြတ်ကိုဆက်ပြီးတော့ပူဇော်ရမှာဖြစ်ပါတယ်နောက်တစ်ဖြတ်ကိုကျွန်တော်တို့ကြည့်ပါမယ်ရှင်အရင်ကျွန်မအရင်ပူဇော်ပြပါမယ်အရူပဝဆရာကုသိုလ်စိတ်4ပါးလိုင်းပါတွေ့တယ်ဆက်ပူဇော်ပါမယ်ရှင်အရူပဝဆရာဝိဘစိတ်4ပါးလိုင်းပါတွေ့တယ်ဆက်ပူဇော်ပါမယ်အရူပဝဆရာကရိယာစိတ်4ပါးလာမြေအမဲလိုင်းထူပိတ်သွားပြီဖြစ်တဲ့အတွက်ကလန့်ဖြဲအလျားလိုက်ပေါင်းပါမယ်ရှင်ဘောင်းအရူပဝဆရာစိတ်12ပါးဓမ္မမိတ်ဆွေတို့နဲ့အတူတူပူဇော်ကြည့်ပါမယ်ရှင်အရူပဝဆရာကုသိုလ်စိတ်4ပါးအရူပဝဆရာဝိဘစိတ်4ပါးအ
ရူပဝဆရာကရိယာစိတ်4ပါး
အ ဘာအရူပဝစရာစိတ်ဆက်နေပါနောက်တစ်ခါပူဇော်ပေးပါဦးရှင်အရူပဝစရာကုသိုလ်စိတ်လေးပါအရူပဝစရာဝိပယ်စိတ်လေးပါအရူပဝစရာကရိယာစိတ်လေးပါဘောင်းအရူပဝစရာစိတ်ဆက်နှစ်ပါမြင်းအမဲလိုင်းထူဟာစပိတ်ပါတယ်အပေါ်မော့ကြည့်လိုက်တဲ့ခါမှာ28ပါဆိုတာတွေ့ပါတယ်28ပါကရူပဝစရာစိတ်15ပါနဲ့အရူပဝစရာစိတ်12ပါကိုပေါင်းလိုက်တဲ့ခါမှာ15ပေါင်း12 28ပါဘာစိတ်လဲကျမတို့ကြည့်ပါမယ်စိတ်အမိအတွေ့တွေ့ပါတယ်မဟာဂုံးစိတ်28ပါကျမတစ်ခေါက်ပူဇော်ပြပါမယ်ရှင်ရူပဝစရာစိတ်15ပါအရူပဝစရာစိတ်12ပါပေါမဟာဂုံးစိတ်28ပါဓမ္မမိတ်ဆွေတို့နဲ့အတူတူပူဇော်ပါမယ်ရှင်ရူပဝစရာစိတ်15ပါအရူပဝစရာစိတ်12ပါပေါမဟာဂုံးစိတ်28ပါနောက်တစ်ခါပူဇော်ပေးပါဦးရှင်ရူပဝစရာစိတ်15ပါအရူပဝစရာစိတ်12ပါပေါမဟာဂုံးစိတ်28ပါညီအမေလိုင်းထူဟာဒီနေရာလေးမှာပြတ်သွားပါတယ်ဆက်ကြည့်လိုက်တဲ့အခါမှာမြင်းမဲစက်ပိတ်သွားတာစက်ပိတ်ပါတယ်မြင်းမဲရဲ့အပေါ်ကိုမော့ကြည့်လိုက်တော့လောကီစိတ်82ပါးကိုတွေ့ပါတယ်လိုင်းအမေစက်ပိတ်တဲ့အတွက်ကျမတို့အရင်ကပူဇော်ထားတဲ့ကာမစိတ်54ပါးနဲ့အခုပူဇော်ထားတဲ့မဟာဂုံးစိတ်28ပါးကိုပေါင်းရမှာဖြစ်ပါတယ်54နဲ့29ပေါင်းတော့81လောကီစိတ်82ပါးကျမအရင်ပူဇော်ပြပါမယ်ရှင်ကာမစိတ်54ပါးမဟာဂုံးစိတ်28ပါးပေါင်းလောကီစိတ်82ပါးဓမ္မမိတ်ဆွေတို့ပူဇော်ကြည့်ပါရှင
်
မဟာဂုံးစိတ်28ပါးပေါင်းလောကီစိတ်82ပါးကျမတို့ဒီရူပဝဆရာကုသိုလ်စိတ်ကနေပြီးတော့လောကီစိတ်82ပါးအထိတစ်ခေါက်အတူတူပူဇော်ပါမယ်ရှင်ရူပဝစရာကုသိုလ်စိတ်၅ပါးရူပဝစရာဝိပယ်စိတ်၅ပါးရူပဝစရာကရိယာစိတ်၅ပါးဘောင်းရူပဝစရာစိတ်၅ပါးအရူပဝစရာကုသိုလ်စိတ်၄ပါးအရူပဝစရာဝိပယ်စိတ်၄ပါးအရူပဝစရာကရိယာစိတ်၄ပါးဘောင်းအရူပဝစရာစိတ်၁၂ပါးရူပဝစရာစိတ်၅ပါးအရူပဝစရာစိတ်၁၂ပါးဘောင်းမဟာဂုံးစိတ်၂၈ပါးကာမစိတ်54ပါးမဟာဂုံးစိတ်၂၈ပါးပေါင်းလောကီစိတ်82ပါးနောက်တစ်ဖြတ်ကြည့်ပါမယ်ရှင်နောက်ဇယားမှာကုတ်ကုဝင်းထဲမှာရှိတဲ့မက်ကလေးမက်ကိုခဏကြော်လိုက်ပါမယ်ကုတ်ကုကျင်းလေးဆိုတာတွေ့ပါတယ်ရှင်ကုတ်ကုကျင်းလေးဆိုတာကတော့လောကုတ္တရာကုသိုလ်စိတ်အကျဉ်းလေးပါဒီမှာစာလုံးပေါင်းလေးပါလောကုတ္တရာကုသိုလ်စိတ်အကျဉ်းလေးပါလိုင်းပါတွေ့တယ်ဆက်ပူဇော်ပါမယ်ကုဝိကျင်းလေးဆိုတာတွေ့ပါတယ်ရှင်ကုဝိကျင်းလေးဆိုတာကတော့လောကုတ္တရာဝိပယ်စိတ်အကျဉ်းလေးပါမြင်းအမဲကံလန်လိုင်းထူပိတ်သွားပြီဖြစ်တဲ့အတွက်အလျားလိုက်ကံလန်ဖြတ်ပေါင်းလိုက်ပါမယ်မြင်းမဲပိတ်တဲ့နေရာကိုမောကြည့်လိုက်တော့ကုတ်ချင်းရှစ်ဆိုတာကိုတွေ့ပါတယ်ရှင်ကုတ်ချင်းရှစ်ဆိုတာကတော့လောကုတ္တရာစိတ်အချင်းရှစ်ပါကျွန်မတစ်ခေါက်ပူဇော်ပြပါမယ်ရှင် Lokottara kudo say achin le ba. Lokottara vipa say achin le ba. Pao Lokottara say achin shi ba. The mami sido ne atudu puzo ba me shin. Lokottara kudo say achin le ba. Lokottara vipa say achin le ba.How long ago did I say a jean ship? Me, mega, sabido, paper, she, me, me, yet, bogo, mojilido, say a jean, sister, go bar, so I go, three bar, say a jean, sister, go bar, the logi, say, sister, the bargo, mooty, bido, long ago did I say a jean ship, barne, bow ye, say a jean, sister, go bar.จะมาจะเข้าปูโซบยาบาอุเมชินลอกอตรากุโดเซยอจินลีบาลอกอตราวิเบเซยอจินลีบาพาวลอกอตราเซยอจินชิบาลอกีเซยชิเซดบาวมูติเมลอกีเซยชิเซดบาลอกอตราเซยอจินชิบาBow, say a jean, she said, go ba. The mamma is here on that to do puzzle by machine. Log out the rock, kudo, say a jean, leba. Bow, log out the rock, say a jean, she ba.Loki say she said, ba. Log out the rock, say a jean, she ba.Bow, say a jean, she said, go ba. Logo to ra, kudo say di. Meseiga, logo to ra, kudo say ne tu ba re. Poseiga, logo to ra, we be say ne tu re atue. Tani, tomorrow puzo ba o meshi. Tani, mesei a jean le ba. Posei a jean le ba.Bow, log out the rock, say a jean, ship, ba. Loggy, say, she said, ba. Log out the rock, say a jean, ship, ba. Bow, say a jean, she said, go, ba. The knee leg, what to do, puzzle, ba, machine. The knee, may say a jean, le, ba. Pose a jean, le, ba.Bow, log out the rock, say a jean, ship, ba. Loggy, say, she said, ba. Log out the rock, say a jean, ship, ba. Bow, say a jean, she said, go, ba. Tomorrow, the Rupa was a raku, do they got nebido, say a jean, she said, go, ba, tea, the cow, a to do puzo yaw machine. Rupa was a raku, do they nga, ba.Rupa wasra vipa se nga ba.
Rupa wasra
vipa se nga ba. Pa rupa wasra se nga ba. A rupa wasra kudo se le ba. A rupa wasra vipa se le ba. A rupa wasra kriya se le ba. Pa a rupa wasra se sanna ba.Rupa wasra say sangaba, a rupa wasra say sanepa, bow meheko say nasekwanepa, kama say ngase leba, meheko say nasekwanepa, bow logi say shisetepa, logo tara kudo say achi leba,Log out the raw, we best say a jean leba. Bow, log out the raw, say a jean ship ba. Loggy say she said a ba. Log out the raw, say a jean ship ba. Bow, say a jean, she said go ba. Danny, mess say a jean leba. Jose a jean leba.Bow, log out the rock, say a jean, ship, ba. Loggy, say, she said, ba.
Log out the rock, say a jean, ship, ba.
Bow, say a jean, she said, go, ba. ကျွန်တော်တို့ဇရာကိုအစနေတစ်ခေါက်အတူတူပူဇော်ပါမယ်ရှင်ခေါင်းစဉ်ကနေစပြီးတော့ပူဇော်ပါမယ်စိတ်ပါစိတ်ပိုင်းနေဝေဒနာသင်္ကဟာစိတ်စေတသိက်ယုံနိဗ္ဗာန်ဘောင်းပရမတ
်ရာ
လေးပါစိတ်အမီလောဘမှုစိတ်ရှစ်ပါသောဒမှုစိတ်နှစ်ပါးမောဟမှုစိတ်နှစ်ပါးဘောင်းအာကုသိုလ်စိတ်ဆက်နှစ်ပါးအာကုသလဝိဘစိတ်ခွနှစ်ပါးအာဟေကုသလဝိဘစိတ်ရှစ်ပါး
ဘာဟေစိယစိတ်သုံး
ပါးဘောင်းအာဟေစိတ်ဆက်ရှစ်ပါးအာကုသိုလ်စိတ်ဆက်နှစ်ပါးအာဟေစိတ်ဆက်ရှစ်ပါးဘောင်းအာတော်ပနာစိတ်30ပါးမဟာကုသိုလ်စိတ်10ပါးမဟာဝိဘစိတ်10ပါးမဟာကရိယာစိတ်10ပါးဘောင်းကာမတော်ပနာစိတ်24ပါးအာတော်ပနာစိတ်30ပါးကာမတော်ပနာစိတ်24ပါးဘောင်းကာမစိတ်54ပါးတဏိကာမဝစရာစိတ်54ပါးရူပဝစရာကုသိုလ်စိတ်5ပါးရူပဝစရာဝိဘစိတ်5ပါးရူပဝစရာကရိယာစိတ်5ပါးဘောင်းရူပဝစရာစိတ်15ပါးအာရူပဝစရာကုသိုလ်စိတ်4ပါးအာရူပဝစရာဝိဘစိတ်4ပါးအာရူပဝစရာကရိယာစိတ်၄ပါးဘောင်းအာရူပဝစရာစိတ်၁၂ပါးရူပဝစရာစိတ်၁၅ပါးအာရူပဝစရာစိတ်၁၂ပါးဘောင်းမဟာကုံစိတ်၂၈ပါးကာမစိတ်54ပါးမဟာကုံစိတ်၂၈ပါးဘောင်းလောကီစိတ်၈၁ပါးလောကုတ္တရာကုသိုလ်စိတ်အချင်း၄ပါးလောကုတ္တရာဝိဘစိတ်အချင်း၄ပါးဘောင်းလောကုတ္တရာစိတ်အချင်း၈ပါးလောကီစိတ်၈၁ပါးလောကုတ္တရာစိတ်အချင်း၈ပါးဘောင်းစိတ်အချင်း၈၉ပါးတဏီမစိတ်အချင်း၄ပါးဘောင်းလောကုတ္တရာစိတ်အချင်း၈ပါးလောကီစိတ်၈၁ပါးလောကုတ္တရာစိတ်အချင်း၈ပါးဘောင်းစိတ်အချင်း၈၉ပါးဓမ္မမိတ်ဆွေများပရမတ္ထတရားဘယ်နှပါးရှိပါသလဲရှင
်
ပရမတ္ထတရား၄ပါးကိုပူဇော်ပြပါရှင
်
ကျမကစိတ်အမြီပြောမယ်ဓမ္မမိတ်ဆွေတို့ကပါဠိပဲပြောပြပါနော်လောဘမှုစိတ
်10ပါး
ဒေါသမှုစိတ
်10ပါး
မောဟမှုစိတ
်10ပါး
ဘောင်းအာကုသိုလ်စိတ
်10ပါး
အာကုတလဝိဘစိတ
်10ပါး
အာဟေကုတလဝိဘစိတ
်10ပါး
အာဟေကရိယာစိတ
်3ပါး
ဘောင်းအာဟေစိတ
်18ပါး
အာကုသိုလ်စိတ
်
အာဟေစိတ
်18ပါး
ဘောင်းအတောပနာစိတ
်30ပါး
မဟာကုသိုလ်စိတ
်10ပါး
မဟာဝိဘစိတ
်10ပါး
မဟာကရိယာစိတ
်10ပါး
ဘောင်းကာမတောပနာစိတ
်24ပ
ါးအတောပနာစိတ
်30ပါး
ကာမတောပနာစိတ
်24ပါး
ဘောင်းကာမစိတ
်24ပါး
ကာမဝစရာစိတ်ရူပဝစရာကုသိုလ်စိတ
်
ရူပဝစရာဝိဘစိတ
်
ရူပဝစရာကရိယာစိတ
်
ဘောင်းရူပဝစရာစိတ
်
အာရူပဝစရာကုသိုလ်စိတ
်
အာရူပဝစရာဝိဘစိတ
်
အာရူပဝစရာကရိယာစိတ
်
ဘောင်းအာရူပဝစရာစိတ်ရူပဝစရာစိတ်
၅ပါး
အရူပဝဆရာစေ
29
ဘောင်းမဟေကုန်စေ
29
ကာမစေ
34
မဟေကုန်စေ
29
ဘောင်းလောကီစေ
65
လောကုတ္တရာကုသိုလ်စေအကျဉ
်
လောကုတ္တရာဝိဘေစေအကျဉ
်
ဘောင်းလောကုတ္တရာစေအကျဉ
်
လောကီစေလောကုတ္တရာစေအကျဉ
်
စေအကျဉ
်
မစေအကျဉ
်
ဖိုစေအကျဉ
်
ဘောင်းလောကုတ္တရာစေအကျဉ
်
လောကီစေလောကုတ္တရာစေအကျဉ
်
ပေါင်းစိတ်အကျဉ်89ပါလောဘမှုစိ
တ
်10ပါဒေါသမှုစိတ
်
မောဟမှုစိတ
်
ပေါင်းအကုသိုလ်စိတ
်ပ
ါအကုသလဝိဘစိတ
်ပ
ါအဟေကုသလဝိဘစိတ
်ပ
ါအဟေကရိယာစိတ
်
ပေါင်းအဟေစိတ
်
ပါအကုသိုလ်စိတ
်
အဟေစေ
78
ပါ။ဘောင်းအသောပနာစေ90ပ
ါ။
မဟာကုသိုလ်စေ10ပ
ါ။
မဟာဝိဘေစေ10ပ
ါ။
မဟာကရိယာစေ10ပ
ါ။
ဘောင်းကာမသောပနာစေ
24
ပါ။အသောပနာစေ90ပ
ါ။
ကာမသောပနာစေ
24
ပါ။ဘောင်းကာမစေ
54ပါ။
ကာမဝဆရာစေရူပဝဆရာကုသိုလ်စေမ
ာပါ
ရူပဝဆရာဝိဘစေမ
ာ
ပါရူပဝဆရာကရိယာစေမ
ာ
ပါဘောင်းရူပဝဆရာစေမ
ာ
ပါအရူပဝဆရာကုသိုလ်စေမီ
ပါ
အရူပဝဆရာဝိဘစေမီ
ပါ
အရူပဝဆရာကရိယာစေမီ
ပါ
ဘောင်းအရူပဝဆရာစေ
24
ရူပဝဆရာစေအရူပါဝဆရာစေ
29
ဘောင်းမဟေကုန်စေ
29
ကာမစေ
34
မဟေကုန်စေ
29
လောကီစေ
29
လောကုတ္တရာကုသိုလ်စေအကျဉ
်
လောကုတ္တရာဝိဘစေအကျဉ
်
ဘောင်းလောကုတ္တရာစေအကျဉ
်
လောကီစေ
69
လောကုတ္တရာစိတ်အကျဉ
်
85ဘောင်းစိတ်အကျဉ
်69
မစိတ်အကျဉ
်85
ဖိုစိတ်အကျဉ
်85
ဘောင်းလောကုတ္တရာစိတ်အကျဉ
်85
လောကီစေ
69
လောကုတ္တရာစိတ်အကျဉ
်85
ဘောင်းစိတ်အကျဉ်ဓမ္မမိတ်ဆွေများရူပဝဆရာစိတ်15ပါးကိုပူဇော်ပေးပါရှင်ရူပဝဆရာကုသိုလ်စိတ်5ပါးရူပဝဆရာဝိဘေစိတ်5ပါးရူပဝဆရာကရိယာစိတ်5ပါးဘောင်းရူပဝဆရာစိတ်15ပါးအရူပဝဆရာစိတ်12ပါးကိုပူဇော်ပေးပါရှင်ဘောင်းအရူပဝဆရာစိတ်12ပါးရူပဝဆရာစိတ်15ပါးအရူပဝဆ
ရာစိတ်
12ပါးဘောင်းမဟေကုန်စိတ်29ပါးလောကုတ္တရာစိတ်အကျဉ်း7ပါးကိုပူဇော်ပေးပါရှင်လောကုတ္တရာကုသိုလ်စိတ်အကျဉ်း4ပါးလောကုတ္တရာဝိဘစိတ်အကျဉ်း4ပါးဘောင်းလောကုတ္တရာစိတ်အကျဉ်း7ပါးတဏီပူဇော်ပေးပါရှင်တမေစိတ်အကျဉ်း4ပါးဖိုစိတ်အကျဉ်း4ပါးဘောင်းလောကုတ္တရာစိတ်အကျဉ်း7ပါးလောကီစိတ်82ပါးကိုမူတည်ပြီးလောကုတ္တရာစိတ်အကျဉ်း7ပါးနဲ့ပေါင်းပါမယ်ရှင်လောကီစိတ်82ပါးလောကုတ္တရာစိတ်အကျဉ်း7ပါးပေါင်းစိတ်အကျဉ်း89ပါး နှုတ်ဆက်ပါမယ်ရှင်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုယ်စိတ်နဲ့ဖြာချမ်းမှချမ်းသာ
မင်္ဂလာပေါင်းနဲ့အေးဆုံးကြပါစေကိုယ်စိတ်နဲ့ဖြာကျဲမှချမ်းသာကြပါစေကျမတို့စိတ်ပိုင်းဒီနေ့အဓိပ္ပာယ်စပါတော့မယ်အရင်ဆုံးဓမ္မမိတ်ဆွေများတည်ထားဖို့ရမှာအခုကျမတို့စိတ်ပိုင်းမစခင်မှာအဘိဓမ္မာအဘိဓမ္မထသင်္ကဟဆိုရဲကျမတို့ခုသင်နေတဲ့သင်္ချိုကျမ်းမှာကျမတို့သိရမယ့်အသည်သင်္ချို၉ပိုင်းလုံးနဲ့စိုင်းနာသည်ဒီအဘိဓမ္မထတရား၅ပါးဆိုတာဒီအဘိဓမ္မာ၇ကျမ်းကိုအချင်းချုံတော့သင်္ချိုကျမ်းနဲ့စိုင်းပါတယ်เนาะဒါကြောင့်သင်္ချို၉ပိုင်းလုံးနဲ့ဆိုင်တဲ့အတွက်ကြောင့်အဘိဓမ္မထတရား၅ပါးကိုဓမ္မမိတ်ဆွေတို့ကြည်ညင်းရမယ်။ပြီးရင်အဘိဓမ္မထတရား၅ပါးအပြင်အခုကျွန်တော်တို့သိထားရမှာအဘိဓမ္မာတရားဆိုတာဒီဘာအဓိကဟောတယ်လဲဆိုရင်ပရမတ်ထတရားတွေကိုအဓိကဟောတယ်ဆိုတာသိရမယ်။ကျွန်တော်တို့ဝိနည်းဗိတကတိတုတ်တန်တာဗိတကတိကြရင်ပညာကိုအဓိကထားပြီးတော့ဟောသွားတယ်။အဘိဓမ္မာကြတော့ဒီပရမတ်ထတရားလေးပါးကိုအဓိကထားယုံနေမှာပဲ ਨੇ ဘာဘာပြန်ပါသွားလဲဆိုရင်ပြညတ်ပါပါသွားတဲ့အတွက်ပရမတ်ထတရား၄ပါးနဲ့အဘိဓမ္မထတရား၅ပါးရဲ့ထူးခြားချက်ဆိုတာအရင်ရေးကြည့်တဲ့အပိုင်းဖြစ်ပါတယ်နောက်တစ်ချက်ဓမ္မမိတ်ဆွေတို့စပြီးတော့သင်ပြီဖြစ်တဲ့အတွက်အဘိဓမ္မာကိုစသင်ပြီဆိုတာ ਨੇ အဘိဓမ္မထတရား၅ပါးပရမတ်ထတရား၄ပါးမှာတရှိတတ္တဝါတယောက်ဆိုရင်ပရမတ်ထတရားဘယ်နှပါလေဒါတွေကစသိရမယ်တရှိတတဝတရားတွေပရမတ်ထတရားဒီပရမတ်ထတရား၄ပါးရှိတဲ့အထဲက၃ပါးဒါတွေလဲစေစေတသိက်ယုတ်ဒါတိထားရမယ်တခါအဘိဓမ္မထတရား၅ပါးထဲမှာဆိုရင်ကိုတရှိတတဝတရားမှာအဘိဓမ္မထတရားဘယ်နှပါရှိသလဲမေးရင်စေစေတသိက်ယုတ်အပြင်ဒီညာဒါဆိုအမြဲမှတ်ထားလိုက်ရမှာကနိဗ္ဗာန်ဆိုတာဒီတရှိတတ္တဝါတယောက်မှလုံးဝမရှိဘူးဒါဆိုရင်ဒီနိဗ္ဗာန်ဒီဘာအနေနဲ့ရောက်ရှိရမလဲဆိုရင်ကိုယ်မှာရှိနေသောစိတ်စေတသိက်ယုတ်တွေကိုဖြစ်စေတဲ့အကြောင်းတရားကိုသာလင်ပယ်တတ်သွားနိုင်ရင်စိတ်စေတသိက်ယုတ်ခန္ဓာတွေလည်းမရှိတော့ရင်အဲ့ဒါနိဗ္ဗာန်ဆိုတာရရှိမယ်ဆိုတော့ဒီလိုယုတ်နယ်ခန္ဓာကြီးရှိနေုံမျှတက်တက်နဲ့နောက်ထပ်နောက်ထပ်ယုံနယ်နေလဲဖြစ်နေအောင်မယ်ဆိုရင်နိဗ္ဗာန်ဆိုတာဒီအဝေးကြီးဖြစ်သွားလိမ့်မယ်။ဒါကြောင့်နိဗ္ဗာန်ဆိုတာဘုံဌာနကြီးလုံးဝမဟုတ်ဘဲနဲ့စိတ်စေတသိက်ယုတ်တွေကိုဖြစ်စေတဲ့ဘဝခန္ဓာအတိအသီးကိုဖြစ်စေတဲ့အကြောင်းတရားကလူဘဝရနေရင်လဲလူသက်ရှိတဲ့ယောက်မှဆိုလဲစိတ်စေတသိက်ယုတ်ပဲ။အပယ်၄ပါးဆိုရင်လဲစိတ်စေတသိက်ယုတ်ပဲ။နတ်တပါးဆိုရင်လဲစိတ်စေတသိက်ယုတ်။မြမာကြရင်တော့ထူးခြားချက်ရှိသွားတယ်။မြမာတွေမှာသက်ရှိတယ်ပင်မဲ့မြမဘုံက20ရှိမယ်အဲ့ဒီမှာရုပ်ကြီးပဲတက်တက်ရှိတဲ့တက်ရှိမြမရှိတယ်လို့နံကြီးတက်တက်ရှိတဲ့တက်ရှိမြမလည်းရှိတယ်ရုပ်ကောနံရောရှိတယ်တက်ရှိမြမလည်းရှိတယ်ဆိုရင်မြမတက်ရှိကြီးတွေမှာရုပ်ကြီးတက်တက်ရှိတဲ့မြမတွေမှာပရမတ်ထတရားဘယ်နှပါလဲလို့မေးရင်ရုပ်ဆိုတာပဲရှိမှာပေါ့ဟုတ်တလားဟုတ်တလားနံကြီးတက်တက်ရှိတဲ့ဗြမာကြီးတွေတက်ရှိကြီးတွေမှာဆိုရင်ပရမတ်ထတရား၄ပါးတည်းကဘယ်နှပါးရမလဲလို့ပြောရင်နာမည်ရှိတဲ့အတွက်စိတ်နဲ့စေတသိက်ပဲရတယ်လို့ဖြေရမှာပေါ့ရုပ်ကောနံရောရှိတဲ့ဗြမာကြီးတွေဆိုရင်ပရမတ်ထတရား၄ပါးတည်းကဘယ်ဟာရမလဲစိတ်ကောစေတသိက်ကောရုပ်ကောကျမတို့ဓမ္မမိတ်ဆွေတို့ကြတော့ရုပ်ကောနံရောရှိတဲ့အတွက်ပရမတ်ထတရား၄ပါးတည်းမှာနံလို့ခေါ်တာဒီစိတ်နဲ့စေတသိက်ကိုခေါ်တယ်ရုပ်ကရုပ်ဆိုတော့ကျမတို့မှာပရမတ်ထတရား၃ပါးအပယ်၄ပုံသားတွေဆိုရက်အပယ်၄ပုံသားတွေမှာငရဲအကြောင်းတို့ပြိတ္တာသူရကဲအကြောင်းတို့ဓမ္မမိတ်ဆွေတို့မတင်ရသေးပေမဲ့ခုမျက်စိမှာမြင်နေရတဲ့ဒိဋ္ဌိတွေရောမရှိဘူးလားဒိဋ္ဌိတွေကြရင်လေသူတို့လည်းအစင်းကိုသူတို့သိတာပဲအတန်ကိုလည်းသိတာပဲအနဲ့အရတာတွေအတွေ့အထိတွေလည်းသူတို့သိတာပဲဆိုတော့သူတို့မှအဲ့ဒီလိုအာယုံကိုသိတတ်တဲ့နံတရားတွေရောမရှိဘူးလားရှိတယ်လို့ရုပ်တရားရော ဒါဆိုရင်တရစ္ဆန်ဒီမှာတရစ္ဆန်ဆိုတဲ့တက်ရှိမှာပရမတ္ထတရား၄ပါးတွေကရုပ်ကောနံရောရှိတဲ့အတွက်ဘာရမလဲနိဗ္ဗာန်ဖယ်လိုက်ရင်နံကစိတ်နဲ့စေတသိက်ရုပ်ကရုပ်ဆိုသူလဲပရမတ္ထတရား၃ပါးလူလို့ပြောရင်လဲရုပ်ကောနံရောရှိတဲ့အတွက်ပရမတ္ထတရား၃ပါးနတ်ကြီး၆ထက်မှရှိတဲ့နတ်ဒီမှာဆိုရင်ရောရုပ်ကောနံရောရှိတဲ့အတွက်ပရမတ္ထတရား၃ပါးမြမာကြရင်နော်ရုပ်ကြီးတသက်ရှိတဲ့မြမာသက်ရှိကြီးတွေကြရင်ပရမတ္ထတရား၄ခုတည်းကရုပ်ပဲရမှာပေါ့တခါနန်ကြီးတသက်ရှိတဲ့မြမာကြတော့စိတ်နဲ့စေတသိက်ပဲရမှာပေါ့ရုပ်ကောနံရောရှိတဲ့မြမာကြတော့စေစေတသိက်ရောအဲ့ဒီလိုသက်ရှိတရားမှာပရမတ္ထတရားလို့ပြောရင်ကျွန်တော်ကရုပ်ကောနံရောရှိတဲ့သက်ရှိလားယုတ်ကြီးတက်တက်ရှိတဲ့တက်ရှိလားနံကြီးတက်တက်ရှိလားတက်ရှိလားဆိုတော့မိကွန်းပြန်ထုတ်ပါလိမ့်မယ်သဘောပေါက်ပြီနော်နောက်တစ်ချက်အဘိဓမ္မတတရား၅ပါးထဲမှာလူဆိုတဲ့တတဝါတယောက်မှာတတဝါဆိုရဲတက်ရှိဖြစ်ပြီပေါ့လူဆိုတဲ့တတဝါတယောက်မှာအဘိဓမ္မတတရားဘယ်နှပါးရှိတယ်လဲဆိုလူလို့ခေါ်ထားပြီဆိုတဲ့ဟာပြည့်ညက်ကရှိနေပြီပြီးရင်သူကတက်ရှိဖြစ်တဲ့အတွက်ပရမတ္ထတရား၄ခုထဲက၃ပါးရုပ်ကောနံရောရှိဆိုအဲ့လိုဖြေလို့ရတာပေါ့အစာဓမ္မမိတ်ဆွေစာဖြေသူတို့၌ရှိတော်အဘိဓမ္မတ္ထတရားများကိုပေါ်ပြပါလို့ပြောရင်စိတ်စေတသိက်ရုပ်ကဲပညာကဲဓမ္မမိတ်ဆွေလို့ပြောထားတဲ့အတွက်ဓမ္မမိတ်ဆွေလို့ခေါ်ထားတာကပညာဖြစ်နေပြီလေသဘောပေါက်ပြီနော်ဓမ္မမိတ်ဆွေစာဖြေသူတို့၌ရှိတော်ပရမတ္ထတရားကိုပဲပေါ်ပြပါလို့ပြောရင်စေရုပ်ပဲရှိမှာပေါ့ဓမ္မဗျူဟာသင်္นานကြောင်း၌ပရမတ္ထတရားဘယ်နှပါးရှိတယ်လဲဆိုစဉ်းစားရမယ်ဓမ္မဗျူဟာသင်္นานကြောင်းဆိုတာတက်ရှိလားတမဲ့လားတမဲ့အဲ့ဒီတမဲ့ကအသက်ရှိရာနေမဲ့သွားတဲ့အလောင်းကောင်လားဓမ္မဗျူဟာသင်္นานကြောင်းဆိုရတခါမှအသက်မရှိခဲ့တဲ့အရာဝတ္ထုတစ်ခုပဲကြောင်းဆိုတာဤသင်္นานကြောင်းကြီးဟုတ်လားသူ့မှာမိကုန်းကတေချာပြန်နားထောင်တော့ပရမတ္ထတရားဘယ်နှပါးရှိတယ်လဲလို့ပြောတော့သူဟာတမဲ့ဖြစ်နေတဲ့အတွက်သူဟာအာယုံကိုတိတတ်တဲ့နံဆိုတဲ့စိတ်စေတသိက်မရှိဘူးရုပ်ပဲရှိမှာပေါ့ပရမတ္ထတရား၄ခုတည်းရဆိုရင်ရုပ်ပဲရှိမှာပေါ့ဓမ္မဗျူဟာသင်္นานကြောင်း၌အဘိဓမ္မတ္ထတရားဘယ်နှပါးရှိတယ်လဲဆိုဓမ္မဗျူဟာသင်္นานကြောင်းလို့ခေါ်တယ်ဆိုတဲ့ကနာမည်ပါနေပြီပြညတ်ပါနေပြီးသူသည်တက်မဲ့ဖြစ်တဲ့အတွက်ကြောင့်ရုပ်ဆိုရင်အဘိဓမ္မတတရားနှစ်ပါးသင်တို့ကင်ထားသောစာအုပ်၌နေကုန်တေချာချက်စာအုပ်၌ဆိုကွာဒါစဉ်းစားလိုက်တက်ရှိလားတက်မဲ့လားကိုကသိရမှာစာအုပ်၌ပဲသူကမေးမှာပရမတ္ထတရားဘယ်နှပါးလဲလို့မေးရင်တော့ပရမတ္ထတရား၄ခုတည်းကစဉ်းစားရင်ဘာပဲရှိမလဲရုပ်ပဲရှိမှာပေါ့သင်တို့ကင်ထားသောစာအုပ်၌အဘိဓမ္မတတရားဘယ်နှပါးရှိသလဲပါလေစာအုပ်ဆိုတဲ့ပြည့်ညက်ကေပရမတ္ထတရား၄ခုတည်းကရုပ်ကေဒါလို့ဆိုရင်ဒါနားလည်သွားပြီဆိုဒါဒီဓမ္မမိတ်ဆွေတို့ခုစိတ်ပိုင်းနဲ့ဒီမကဘူးတင်းကြုံ၉ပိုင်းလုံးနဲ့ဆိုင်တဲ့ပု္ပ္ပစာတစ်ခုဒါအရေးကြီးဆုံးပု္ပ္ပစာတစ်ပုဒ်ကိုကျွန်တော်ဆရာတော်ကြီးတွေကလည်းသိစေခြင်းနဲ့အတွေ့ဓမ္မမိတ်ဆွေတို့ကိုကြက်လဲကြက်စေခြင်းနဲ့မှတ်လဲမှတ်စေခြင်းရတဲ့အတွေ့ကျွန်တော်တို့ကလည်းအလေးပေးတင်တယ်စာမေးပွဲကြရင်လည်းမေးခွန်းထုတ်တယ်အဲ့ဒါဒီတခါတရံစေမဖို့မေးတယ်တခါတရံမှာငားမတ်ဖို့မေးတယ်เนาะအဲ့တော့ဓမ္မမိတ်ဆွေတို့ငားမတ်ဖို့ပဲမေးမေးစေမဖို့ပဲမေးမေးမေးလာရင်ကိုကသိထားရင်ဘာမှမခက်အမှတ်ကအဓိကမဟုတ်ဘူးအဖြေမှန်ရသွားဖို့ပဲသဘောပေါက်သလားအဲ့ဒီလိုပဲဓမ္မမိတ်ဆွေတို့ဟလာပဝင်းကျင်မှာသွားလာလှုပ်ရှားကြတဲ့အခါမှာဆရာတော်ကြီးတွေကဓမ္မမိတ်ဆွေတို့ ਨੇ ကြုံတဲ့အခါကြရင်လေအာတပည့်တော်တို့ကအဘိဓမ္မာသင်တန်းတက်နေပါတယ်လို့ပြောမိရင်ဆရာတော်ကြီးတွေကလည်းမေးကြည့်မှာပဲเนาะအဲ့ဒါပရမတ္ထတရားနဲ့အဘိဓမ္မတ္ထတရားနားလည်ရဲ့လားဆိုတာစစ်လိုက်ရင်အဲ့ဒီမှာတို့ယုံလေးပဲတို့ကြည့်ပါတို့ကြည့်လိုက်လို့ရှိရင်ကိုကထိတိမိမိဖြေနိုင်ရင်တာရုခေါ်ခံရမှာပေါ့တကယ်လို့ထိတိမိမိမဖြေနိုင်ရင်ပြန်တင်အောင်လို့ပြောလိုက်မယ်ဟုတ်တယ်เนาะအဲ့ဒါလေးတည်ထားဒီထိလိုက်နိုင်ပြီเนาะကဲအဲ့ဒါပြီးပြီဆိုတော့မှကျွန်တော်တို့ကအဘိဓမ္မတ္ထတရား၅ခုတည်းကဘုန်းဓမ္မမိတ်ဆွေတို့စိတ်နဲ့စေတသိက်တွေနဲ့ပတ်သက်ပြီးနားလည်အောင်တင်းကျို၉ဘိုင်းနဲ့မှဆိုရင်၅ဘိုင်းတိတိသင်ရလိမ့်မယ်။တင်းကျို၉ဘိုင်းရှိတယ်။အဘိဓမ္မတရား၅ခုထဲမှာအဘိဓမ္မာသင်တာ哦 အဘိဓမ္မထဆိုရဲအဘိဓမ္မခုနှစ်ကျမ်းမှာရှိသောအ내အဓိပ္ပာယ်တွေကိုကိုကျမတို့ကတင်းကြိုဆိုအချင်းချုံထားတဲ့တင်းကြိုကျမ်းမှာအပိုင်း၉ပိုင်းအရှင်နုရုဒ္ဓမထေရရေးထားတယ်အဲ့ဒီမှာအဘိဓမ္မထတရား၅ပါးရဲ့ကစိတ်နဲ့စေတသိက်ဆိုတာနှစ်ခုနားလည်ဖို့တင်းကြို၅ပိုင်းသင်ရလိမ့်မယ်ပထမဇင်၃ပိုင်းရဲ့ဒုတိယဇင်က၂ပိုင်းပါဟုတ်လားဓမ္မမိတ်ဆွေတို့ဆို၅ပိုင်းပြီးရင်အဘိဓမ္မထတရား၅ပါးရဲ့စိတ်စေတသိက်ကိုတင်းကြုံ၅ပိုင်းပြီးသွားပြီ။ဒါဆိုရင်ယုတ်နဲ့နိဗ္ဗာန်မရှိဘူးလား။အဲ့ဒီယုတ်နဲ့နိဗ္ဗာန်ကိုတင်းကြုံနောက်တစ်ပိုင်းသိမယ်။ယုတ်ပိုင်းဆိုပြီးတော့တင်းကြုံ၆ပိုင်းပြီးသွားရင်ပရမတ္ထတရား၄ခုပြီးသွားပြီ။ဒါကြောင့်တင်းကြုံ၆ပိုင်းဆိုတဲ့ပထမဇင်၃ပိုင်းအောက်၃ပိုင်းဒုတိယဇင်အလယ်၃ပိုင်းသိပြီးရင်ဘိဓမ္မထတရား၅ခုတည်းကဘယ်နှပါးသိလဲ။၄ပါးနားလည်သွားမယ်။ဒါမဲ့၄ပါးလုံးကိုပုတ်ကြည်အောင်ဆိုပြီးတင်းကြို9ပိုင်းမြောက်မှာပြန်ခြေလိုက်တယ်။ဒါဆိုရင်ခြေလိုက်ပြီဆိုရင်တင်းကြို9ပိုင်းမှာပရမတ္ထတရား၄ပါးလုံးကိုသဘောပေါက်သွားလိုက်ပြီ။နိဗ္ဗာန်လည်းသဘောပေါက်နေပြီ။နိဗ္ဗာန်ဆိုတာဘာလဲဆိုတာဘာသဘောပေါက်ပြီ။ပြီးသွားလို့ရှိရင်တင်းကြို10ပိုင်းမြောက်ရောက်တဲ့အခါအဘိဓမ္မထတရား၅ခုထဲမှာပါတဲ့ပြဉ္ညာကိုပါသင်တော့မယ်။ဒါဆိုရင်စေစေတသိယုံနိဗ္ဗာန်ပညာဆိုတဲ့အဘိဓမ္မထတရား၅ပါးကိုနားလည်ဖို့တင်းကြို10ပိုင်းသင်ရမယ်။သင်ပြီးသွားပြီဆိုရင်ကိုယ့်အကြောင်းလေးကိုသိပြီကိုယ့်ကိုခေါ်နေတဲ့ပညာတည်းအကြောင်းလေးသိသွားပြီဆိုရင်ကိုယ့်ထဲမှာရှိတဲ့မကောင်းတဲ့နိဗ္ဗာန်ဆိုတဲ့ပန်းတိုင်ကိုသွားဖို့နော်နိဗ္ဗာန်ကိုသွားဖို့ဆိုတာစေစေတသိယုံတွေချုပ်မှနိဗ္ဗာန်ဖြစ်တယ်မဟုတ်လားစိတ်စေတသိက်ရုပ်တွေချုပ်ဖို့စိတ်စေတသိက်ရုပ်တွေဖြစ်စေတဲ့လူဘဝနတ်ဘဝဗြမာဘဝတွေကိုလိုချင်နေတဲ့လောဘအဲ့ဒါဘဝကြီးတွေကိုလည်းလိုချင်တယ်တခါလေကြာရင်ငှက်ဖြစ်ရင်ကောင်းတာပဲလိပ်ပြာလေးဖြစ်ချင်လိုက်တာရွှေငါလေးလိုပဲဖြစ်ချင်တယ်ဆိုရင်အဲ့ဒီဘဝငယ်လေးတွေကိုဖြစ်ချင်တာလေဒီတဏှာပဲလူဘဝနတ်ဘဝဗြမာဘဝကြီးတွေဖြစ်ချင်တာလေဒီတဏှာအဲ့ဒီတဏှာလေးကဖြစ်ချင်လိုက်တာနဲ့အဲ့ဒီမထင်မှတ်ဖဲနဲ့လှုပ်လိုက်တဲ့ကုသိုလ်ကလည်းအကျိုးပေးမယ်အကုသိုလ်ကလည်းအကျိုးပေးမယ်ဆိုတဲ့အတွက်အပယ်လေးပုံဘဝကိုရောက်စေတာတော့အကုသိုလ်ကံအဲ့ဒီအကုသိုလ်ကံနဲ့ဖြစ်ချင်တဲ့တဏှာနဲ့ပေါက်တွဲလိုက်တာနဲ့အပယ်လေးပုံယုံနံခန္ဓာရသွားမယ်ကိုလှုပ်တဲ့ကုသိုလ်တွေကလည်းအများကြီးအဲ့ဒီမှာမှလူဖြစ်ချင်တဲ့ဆိုတဲ့တဏှာလေးဥသိပေးလိုက်တာနဲ့ဒီကံလေးမှာတဏှာလေးပါသွားတာနဲ့လူဘဝနတ်ဘဝဗြမာဘဝတွေစသည်ဖြင့်ကွဲသွားတာဖြစ်တဲ့အတွက်ဒီယုံနံခန္ဓာတွေရှိနေတဲ့၍ဒုက္ခဆိုတာရှိလိမ့်မယ်ယုံနံခန္ဓာတွေချုပ်ရင်ဒုက္ခတွေချုပ်ရင်အဲ့ဒါနိဗ္ဗာန်ပဲဒါဆိုရင်အဲ့ဒီလိုချုပ်ဖို့ဆိုရင်ဒီယုံနံခန္ဓာတွေပယ်လို့မရဘူးယုံနံခန္ဓာကိုဖြစ်စေတဲ့လောဘတဏှာကိုပယ်ရလိမ့်မယ်ဒါကြောင့်တဏှာဆိုဒီမှာဘဝကြီးတွေဆိုတော့လူဘဝနတ်ဘဝဗြမာဘဝတွေကိုလည်းသူကအလွတ်မပေးဘူးဘဝငယ်လေးတွေကိုလည်းအလွတ်မပေးဘူးဒါကြောင့်တတဝအနန္တလို့ဖြစ်သွားတာဘုသူ့ရဲ့ဇတ်စရာကြောင့်လဲဆိုတဏ္ဍာဒါကြောင့်တဏ္ဍာစေယမနေတာဖွေရှာစရာသည်ဆိုတော့တဏ္ဍအလိုကြကျမတို့တွေလုံနေကြတာဆိုတော့ပယ်ရမယ်ရန်သူကဒီယုံနံခန္ဓာကြီးမဟုတ်ဒီအရေကိုလိုချင်တဲ့ဒီယုတ်နံခန္ဓာရထားတာတော့ရပြီးသွားပြီအရင်ဘဝလိုချင်ခဲ့လို့ဒါဆိုရင်နောက်ထပ်ဘယ်ဘဝသွားအောင်မလဲဆိုတာကိုလိုချင်တဲ့တဏှအလိုချာသွားအောင်မှာဆိုတော့အဲ့ဒီတဏှကိုပယ်မှသာလင်ခန္ဓာတွေမရရင်အဲ့ဒါနိဗ္ဗာန်ပဲဒါကြောင့်နိဗ္ဗာန်ဆိုဒီမှာတဏှကုန်ခန်းတဲ့သဘောတဏှကုန်ပြီဆိုရင်စိတ်စေတသိက်ယုတ်ဒုက္ခခတ်သိချုပ်ငိမ့်တဲ့သဘောဆိုနိဗ္ဗာန်ကိုသင်ရပြီဒါဆိုရင်ဟာဒီတဏှကိုပယ်ရမှာမဟုတ်ဘူးလားဒါဆိုရင်ဒီတဏှကိုဘာနဲ့ပယ်မလဲဆိုတော့ဒီတဏှသည်အဓိကတော့စိတ်မှာလာဖြစ်တာလူချင်းလာတာအဲ့ဒီလူချင်းလာတဲ့စိတ်ကြောင့်စကားပြောရလဲလူချင်းတန်လေးပါလာပြီးရင်လူချင်းနာကိုရောက်ယူမယ်ကာယကံတွေလည်းပါလာမယ်ဆိုတော့ကာယကံနဲ့ဝစီကံမှာဖြစ်တဲ့လောဘအပါဝင်အကုသိုလ်တရားကိုတီလကျင့်စဉ်နဲ့ပယ်ရမယ်မနောကံမှာဖြစ်လာတဲ့ဟာဒီလောဘတဏှာကိုတော့တမာတိကျင့်စဉ်တွေနဲ့ပယ်ရမယ်ကံသုံးပါးလုံးမှာပေါ်တိုင်းပေါ်တိုင်းမှာဖြစ်နေတာကိုတော့ဝိပဿနာကျင့်စဉ်တွေနဲ့ပယ်ရမယ်ဆိုပြီးတော့တီလကျင့်စဉ်သမားတွေကျင့်စဉ်ပညာကျင့်စဉ်ဆိုတာတွေအထုတ်မဲ့အပိုင်းကိုကြံ့မာသည်နံပါတ်6ခုမြောက်ကမ္မထံပါဒါဆိုရင်အဘိဓမ္မာတင်းချို6ပိုင်းကိုတင်ပြီးလိုက်တာ ਨੇ ဘဝကြီးတစ် ခုလုံးကိုလည်းခြုံငင်သွားမယ်ဒီထဲကနေပြီးတော့မကောင်းတာတွေကိုဘယ်လိုပယ်ရမလဲကောင်းတာတွေကိုဘယ်လိုယူရမလဲဆိုတာတွေရောသိမသွားဘူးလားဒါကြောင့်ဓမ္မမိတ်ဆွေတိုင်းเนาะသာသနာဆိုတဲ့ဖျားဆုံးမနဲ့ဂျုံတိုင်းဂျုံတိုင်းအဘိဓမ္မာဆိုတဲ့အကျယ်ကြီးတွေမတင်နိုင်ရင်တောင်မှအဘိဓမ္မာခொနဲ့ကျမ်းကိုအချင်းချုံတော့တင်းကျူကျမ်းလေးကိုတော့သိတဲ့နေသိအောင်မလုပ်နဲ့တင်သင့်ပါတယ်ဒါကြောင့်အင်မတန်သက်တော်ရှည်တဲ့ဟလာအဘိဓဇမဟာရထဂူရုဘဝတစိတ်တော်ကြီးလဲရထားတဲ့ကျေးဇူးတော်ရှင်မန္တလေးကမစိုးရင်ကြောင်းတိုက်ခဲ့ဆရာတော်ကြီးမစိုးရင်ဆရာတော်ဘုရားကြီးဆိုသက်တော်90လောက်ရှိတဲ့အချိန်အထိအနေနဲ့ရဲ့ကနေပြီးတော့သက်တော်လဲရှည်တယ်တိလသမารီပညာလဲပြည့်စုံကြတဲ့အတွက်ကြောင့်လာလာပြီးဖူးကြတိုင်းဖူးကြတိုင်းဆရာတော်ဘုရားကြီးကစကားတခွန်းအမြဲပြောတယ်လူစော်လေးနံသွားအောင်တဲ့အဘိဓမ္မာတင်ကြတဲ့ဘုန်းကြီးစီလာတဲ့အဘိဓမ္မာတင်ပေးမယ်တဲ့နော်ဒါကြောင့်ဆရာတော်ကြီးကအဘိဓမ္မာလည်းအင်မတန်ကျွမ်းတာဒါကြောင့်ကျမတို့မန္တလေးမစိုးရင်စာမေးပွဲကြီးဆိုတာဆရာတော်ဘုရားကြီးရဲ့ရည်ရွယ်ချက်နဲ့လူတွေတွေဟလာကိုရင်လေးတွေတီလာရှင်တွေမကလူတွေပါဖြည့်နိုင်အောင်ဆိုမစိုးရင်စာမေးပွဲဆိုတာကျင်းပတယ်ဒါကြောင့်အင်မတန်အဘိဓမ္မာတက်တဲ့ဆရာတော်တွေထုတ်တဲ့မိကုန်းနေဖြစ်တဲ့အတွက်အဘိဓမ္မာတယုတ်တွေအများကြီးပါတယ်ဒါကြောင့်နာမည်ကတော့မစိုးရိမ်မေကွန်းဖြေတဲ့အခါမှာစိုးစိုးရိမ်ရိမ်နဲ့ကိုဖြေရတယ်အစ်င့်အမတန်ညင့်နေဒါကြောင့်အဲ့ဒီအဘိဓမ္မာတရားသင်တာအဲ့ဒါတွေခါလိုက်ပါတော့နော်အဲ့တော့အဘိဓမ္မာသင်ခိုင်းတာဒီလူစော်လေးနံအောင်ဆိုတော့အဘိဓမ္မာမသင်ရသေးရင်လူစော်တိတ်မနံဘူးဟုတ်ပြီနော်ဒါဆိုရင်ကျမတို့လူစော်လေးနံအောင်အဘိဓမ္မာဆက်တင်ကြအောင်စို့ဒါဆိုရင်အခုတင်းကျုံကိုးပိုင်းလုံးရဲ့အချုပ်ဖြစ်တဲ့အဘိဓမ္မတ္ထတရား၅ပါးပရမတ္ထတရား၄ပါးကိုကျမတို့သိသွားပြီးရင်အခုအဲ့ဒီအဘိဓမ္မတ္ထတရား၅ပါးတဲ့ကစိတ်ပရမတ်ပရမတ္ထတရား၄ပါးတဲ့မှာလဲစိတ်ဒီပရမတ်အဲ့ဒီဟာကိုကျမတို့သင်မှာဖြစ်တဲ့ရွယ်ကြောင်ဒါကိုကျေးဇူးတော်ရှင်အရှင်နုရုဒ္ဓမထေမြတ်ကစိတ်ပိုင်းလို့ခေါင်းစဉ်တက်တယ်အဲ့ဒီစိတ်ပိုင်းကိုခေါင်းစဉ်တက်တဲ့အခါမှာကျမတို့မူရင်းကုနာဟိုတနေ့ကပြထားတဲ့အဘိဓမ္မတ္ထသင်္ဃာဆိုတဲ့တင်းချိုကျမ်းကိုကျက်ရမှာစာအုပ်လေးကိုကျက်ရမှာဒါပေမဲ့ကျမတို့ကျေးဇူးတော်ရှင်မူလပဋ္ဌာန်းဆရာတော်ဖရာကြီးကတော့ဇယားနည်းနဲ့ရေးသားပြီးတော့ကျမတို့ကပါဠိတွေကျက်ဆရာမလိုတော့ဘဲနဲ့ဇယားနဲ့ကြည့်လိုက်တာနဲ့အကုသိုလ်စိတ်ဘယ်နှပါလဲဆိုတာစတွေ့တော့ဒါကြောင့်စိတ်ပိုင်းခေါင်းစဉ်ကြီးမှာအရင်ဆုံးဆရာတော်ဖရာကြီးကအဘိဓမ္မတ္ထတရား၅ပါးထဲမှာအကျုံးဝင်မဲ့ပရမတ္ထတရား၄ပါးကိုစတင်တယ်ဒါကြောင့်စိတ်ပိုင်းပြီးရင်စိတ်စေတသိက်ယုတ်နိဗ္ဗာန်ဘာပရမတ္ထတရား၄ပါးဆိုတော့ကျွန်တော်တို့သိသွားပြီအတိအပဲပြောပြီးသွားပြီအဲ့ဒါပြီးသွားပြီဆိုရင်အဲ့ဒီပရမတ္ထတရား၄ပါးတွေကစိတ်ကိုစတင်တော့မယ်ဆိုစိတ်သည်အရေးအတွက်အားဖြင့်မပြောခင်စိတ်ဆိုတာဘာလဲဆိုတာမင်းကပြောပြီးပြီစိတ်ဆိုသည်မှာအာယုံကိုရအောင်ယူခြင်းအားဖြင့်တိတက်တဲ့သဘောဟုတ်ပြီနော်အဲ့တော့အာယုံကိုရအောင်ယူပြီးတိတက်တဲ့စိတ်သဘောတရားပေါင်းဘယ်လောက်ရှိလဲဆိုအကျဉ်းအားဖြင့်89ပါးအကျဉ်းအားဖြင့်121ပါးဒါဆိုရင်စိတ်တို့ဒီအရင်အတွက်သင်္ချာနဲ့ပြောအဘိဓမ္မာဆိုတာသင်္ချာတွေပါတယ်တိတိကျကျပါတယ်အရင်အတွက်အားဖြင့်ဘယ်လောက်ရှိလဲ80အကျဉ်းအားဖြင့်ရေတွက်ရေနဲ့အကျဉ်းအားဖြင့်ရေတွက်ရေ89ပါအကျဉ်းအားဖြင့်ရေတွက်ရေ121ပါစသော်ကိုတင်တော့မယ်ဆိုကိုတင်တဲ့စိတ်သည်အမျိုးအစားဘလောက်ရှိလဲဆိုတာသိရတယ်အဲ့ဒီ89 121ဒီကျမတို့မှအကုန်မဖြစ်ဘူးကိုနဲ့ဆိုင်တယ်လို့ပဲဖြစ်နေတယ်ဒါသည်တတဝအားလုံးမှာဖြစ်တဲ့စိတ်တွေအကုန်လုံးခြုံပြအဲ့ဒီစိတ်တွေထဲမှာအပယ်လေးပုံသားတွေမှာဖြစ်တဲ့စိတ်လည်းပါမယ်ကျမတို့လူတွေမှာဖြစ်တဲ့စိတ်၊နတ်တွေမှာဖြစ်တဲ့စိတ်လည်းပါတယ်။ဇံရတဲ့မြမာကြီးတွေနဲ့ဇံရပုဂ္ဂိုလ်ကြီးတွေဇံရတဲ့လူတွေနဲ့တွေမှာဖြစ်တဲ့စိတ်လည်းပါတယ်။ဖယားယဟန္တာကြီးတွေမှာဖြစ်တဲ့စိတ်လည်းပါတယ်။သောတာပန်တဂရဂံအနာဂံအရိယာကြီးတွေမှာဖြစ်တဲ့စိတ်လည်းပါမယ်ဆိုစိတ်တို့မှာရှိသမျှအကုန်လုံးကိုခြေတွက်လို့ရှိရင်အကျဉ်းအားဖြင့်89အကျဉ်းအားဖြင့်အဘိဓမ္မာတင်းချုံမှာဟလာကနန်ပါဠိတွေမှာတင်တဲ့အခါမှာပါဠိတင်ချာလို့ခေါ်ရပေါ့ဗိတကတ်တင်ချာရဆိုရင်89လို့ပြောတာမြန်မာလို့ပြောတာတကယ်ပါဠိရင်းနဲ့ပြောမယ်ဆို89လို့ဘယ်တော့မှမပြော89လို့လည်းမပြော69လို့လည်းမပြော89ဆိုတာဒီ90တဲကဘယ်နှခုယော့လဲ တခုရော့နေတဲ့အတွေ့60တဲမှာတခုဒီနေရာမှာရော့နေတယ်ကျွန်မတို့ခုခေတ်စကားနဲ့ပြောရင်60တဲကတခုရော့သွားရင်ဘယ်လောက်ဖြစ်လဲ89ရှေးလုံးကကြတော့ရော့တယ်လို့မသုံးရုပ်လျော့တယ်လို့သုံးရုပ်လျော့တယ်ဟုတ်လားအရှေပြောရင်ရော့တယ်ဆိုတာရုပ်လျော့တယ်ရုပ်လျော့တယ်ဆိုတာနှုတ်ပလိုက်ရတာပဲမှလားဒါကြောင့်ရှိစိတ်အကြီး89ကိုတကယ်ပညာရှင်ကြီးတွေကဘယ်လိုပြောလဲဆိုရင်စိတ်တစ်ခုရုပ်လျော့နေတော့90ပါဟုတ်လားသဘောပေါက်လား90 89လို့တမ်းမပြောဘယ်လိုပြောလဲ90ထဲမှာတစ်ခုရုပ်လျော့နေတော့စိတ်လို့ပြောတယ်စိတ်အကြီး89ပါကိုကျွန်တော်တို့ကတော့တမ်းပြောလိုက်တယ်စိတ်အကြီး89ရှေးပညာရှင်ကြီးတွေကဘယ်လိုပြောလဲဆိုရင်89လို့မပြောဘူး90မှာတခုရုပ်လျော့နေသောစိတ်90မှာတခုရုပ်လျော့နေရင်ဘယ်လောက်လဲ90မှာနှစ်ခုရုပ်လျော့နေရင်90မှာ3ခုရုပ်လျော့နေရင်ဒီလိုသုံးသွားမှာဟုတ်ပြီနော်89လို့မပြောဘူး90မှာတခုရုပ်လျော့နေသောစိတ်ဒါကိုပဲစိတ်တခုရုပ်လျော့နေသော90ဒါကိုပဲစိတ်တခုရုပ်90ခုအရှိတုန်းကရော့လို့မသုံးရုပ်လို့သုံးလိုက်တော့စိတ်တခုရုပ်90ရှင်းလားစိတ်တခုရုပ်90ဆိုတာတင်သူတွေကတော့ဘလို့နားလည်လိုက်လဲစိတ်အကြီး89ဆိုတာသိတယ်မသင်ထားတဲ့သူတွေကသူများတွေပြောနေတာကိုသူကကြားထားတယ်ကြားဘူးနားဝနဲ့စာတွေရေးကြတော့ဘလို့ရေးလဲဆိုရင်စိတ်တခုစိတ်ကတခုရုပ်က90လို့ရေးထားတော့စိတ်ကလေးကတခုပဲရှိပြီးတော့ဟိုဒီရုပ်ကြီးက90တောင်ရှိတဲ့ကိုယ်ရယ်လို့ရှောက်ပြောတော့တခုတည်းရှိတဲ့စိတ်ကလေးတော့နိုင်အောင်မထိန်နိုင်ကြဘူးလားတွေပါလာတာပေါ့တကယ်တော့စိတ်ကတခုရုပ်က90ဟုတ်လားဘာလို့ပြောတာလဲဒီရုပ်လားရောက်ောက်တစ်ချောင်းငင်ပတ်တရုပ်မျိုးမဟုတ်ဒီပြောနေတာကဘာတွေလဲဒီလိုရေးရမှာမဟုတ်တကယ်ရုပ်ကဒီနားမှာလာရေးရမှာစိတ်တခုဒီဘက်ကိုပြောရမယ်စိတ်ဒီဘယ်လောက်ရှိတယ်လဲတခုရုပ်90ဟုတ်လားတခုရုပ်90 means တခုရုပ်လျော့နေတော့90ဆိုရဲ90တွေကတခုရုပ်လိုက်တော့ရှင်းရောရှင်းလားဒါဆိုရင်စိတ်အကျဉ်း89ရှင်းเสียရော်ကြီးတွေကဘယ်လိုပြောလဲစိတ်တခုရုပ်90ဒါကြောင့်စိတ်တခုရုပ်ကိုတွဲဖက်မှမှန်တယ်တခုရုပ်90ဒီလိုမပြောဘဲနဲ့စိတ်တခုဒီရုပ်ကိုဒီမှာလာတွဲလိုက်တော့ပြဿနာတက်သွားလားမတက်သွားဘူးလားစိတ်တခုတရေတမောင်အိတ်ပြီးတော့မှရုပ်90ဆိုသွားရောတကယ်တော့တရေတမောင်ကဘယ်နှမှာသွားအိတ်ရမလဲရုပ်ပြီးမှအိတ်စိတ်တခုရုပ်ပြီးတော့မှ90ဆို90တဲမှတခုရုပ်ဒါကြောင့်စာမေးပွဲမှာမေးခွန်းတစ်ပုဒ်လာတယ်စိတ်တခုရုပ်90ကိုစိတ်ကတခုရုပ်က90ဟုတန်တူကြောင်းကွဲအကောက်လွဲလျက်ရှိရာအဘိဓမ္မာပညာရှင်များကအမှန်ရအောင်ဖြေဆိုပေးပါတယ်မယ်မြှောက်ပေးလိုက်တယ်အဘိဓမ္မာပညာရှင်များကအမှန်ရအောင်ဖြေဆိုပေးပါဆိုဘဝင်ကမြင့်ထွက်သွားစိတ်ကတခုရုပ်က90ဟုစိတ်တစ်ခုရုပ်90ကိုအကာတန်တူကြောင်းခွဲအကောက်လွဲလျက်ရှိရာအမှန်ရအောင်ဖြေပါဆိုဘယ်လိုဖြေမလဲစိတ်ကတစ်ခုရုပ်က90မဟုတ်ပါစိတ်အကြီး89ပါကို90ထဲမှစိတ်တစ်ခုရုပ်လျော့နေတော့90ကိုစိတ်အကြီး89ပါဟုတ်တာဆိုခြင်းဖြစ်ပါတယ်စိတ်တစ်ခုရုပ်90ဒါဖြစ်ပါတယ်စိတ်ကတခုရုပ်က90မဟုတ်ပါဒီတိဖြစ်တတ်ပြီเนาะအဲ့ဒါမေကွန်းတပုတ်ဖြစ်သွားပြီနားလဲပြီเนาะဒီနေ့တင်သွားပြီကဲအဲ့ဒီတော့ကုကျမတို့ကစိတ်အချင်း89အရင်ဆုံးလေးလာစိတ်ချင်း89ပါမှာအဟလာကျမတို့က ကျေးဇူးတော်ရှင်မူလပဋ္ဌာန်းဆရာတော်ဘုရားကြီးကျွန်တော်ဒီဇေယျမှာဇေယျကိုယူတဲ့အခါမှာစိတ်ပိုင်းတစ်ပိုင်းကိုပြီးဖို့ကျွန်တော်တကယ်သင်တလသင်ရမယ်ဟုတ်ပြီနော်တလနည်းနည်းကြော်သွားတယ်စိတ်ပိုင်းတစ်ပိုင်းပြီးဖို့အဲ့ဒီစိတ်ပိုင်းမှာပါဠိတွေကြည့်ပြီးတော့သွားရမယ်ဆိုပို့ပြီးတော့တလမကကြာမှာအခုကျွန်တော်တို့ကတလကြော်ကြော်သင်တဲ့အခါနေ့တိုင်းသင်မှာမဟုတ်ဘူးနော်ဓမ္မမိတ်ဆွေတို့အခုဒီသင်တန်းဆိုရင်ဟလာတပတ်ကို၄နာရီခွဲပဲဟုတ်တယ်လားစနေတနင်္ဂနွေဓမ္မဆိုရင်တပတ်ကို3နာရီသွားတယ်ကျွန်တော်တို့ကဘာလို့4နာရီဝဲယူဆိုကျွန်တော်တို့ကပြက်ထားတာတလခုအဘိဓမ္မာဓမ္မတွေကပြီးနေပြီနော်အခုကျွန်တော်တို့မေလပထမဘက်ထဲကဘိဓမ္မာရိုးရိုးတန်းကသွားနေတာအခုဆိုရင်တတိယအလှော်တော်ရောက်သွားပြီအခုကျွန်တော်တို့ကခုမှစတော့ဒါမဲ့စိတ်မပူနဲ့တနေရာမှာသူတို့ပြန်ကြော်မှာအခုတော့မကြော်သေးဘူးအကြောသေးတာလေစိတ်ပိုင်းမကြော်နိုင်သေးဘူးတို့တော့စာမေးဝဲဖြေတဲ့ချိန်တူတူဖြစ်မယ်ဓမ္မမေးရှေတို့ဒီတန်းလဲစာမဖြေရမယ်နော်ဟုတ်တယ်နော်ဖြေရမယ်ဆိုလို့ကြောက်မသွားနဲ့ဘလောက်မမီလဲလဲဝိုင်းမှတ်ကြောက်တင်ကြည့်မှာပဲအဲ့တော့ဟိုပြီးဒီမှာရိုးရိုးတန်းစနေတနင်္ဂနွေတန်းလဲဖြေရမယ်ဖြေတဲ့ချိန်မှာကျွန်မတွေ့ကြည့်ပြီးရက်ကအတူတူသာဖြစ်တယ်ဟုတ်ပြီနော်အခုတော့တို့ပေးထားတယ်သွားပြလိမ့်စီနော်ဒါကြောင့်ရှင်းစကားနဲ့ပြောဦးမယ်ဆိုရင်နော်ကျွန်တော်တို့ပြောလို့ရှိတယ်တန်ဃာများလောကမှာဘယ်ဖုံးကြီးဟလာခြေလန်းမြင်းမြန်းစွန်းစားကြင်ကြအတူတူပါပဲဟုတ်တယ်လားခြေလန်းမြင်းမြန်းဘလို့ပဲကြွကြွစွန်းစားတဲ့အခြေရာဒီအချိန်မဲလေဒါကြောင့်ဘယ်ဖုံးကြီးဟလာခြေလန်းမြင်းမြန်းစွန်းစားကြင်မှာအတူတူပါပဲဆိုတဲ့အတိုင်းဒီတင်နန်းကစာမွေးဖြေတဲ့ချိန်ရိုးရိုးတန်းနဲ့အတူတူဖြေမယ်ဟုတ်ပြီနော်အဲ့တော့မှီးမယ်နော်โอเคအဲ့တော့မိရင်မယ်လို့ပြောထားပြီးပြီဆိုတဲ့အတွက်ကြောင့်ကျမတို့ကအမိလိုက်ရတော့ဒါဆိုရင်အခုကျမတို့ကျေးဇူးတော်ရှင်မူလပဋ္ဌာန်းဆရာတော်ဘုရားကြီးကစိတ်ပိုင်းကိုအလွာသုံးလွာနဲ့သွားမှာဒါကြောင့်ဇေယျကိုကြည့်တတ်ရမယ်ကြည့်တဲ့အခါမှာအခုဆံမဒေါ်ရီဝင်းတင်သွားတာအခုကျမတို့ကဇေယျကိုကန့်လန့်သွားမှာဆံမဒုတ်ကလေးတစ်ချက်လောက်ဟုတ်မရေဘူးနော်ဟုတ်ပြီဒုတ်ကလူနေလိုက်တယ်အဲ့တော့ဒီနေရာမှာကိုဒီလိုသွားတာကိုကျမတို့ကဒေါင်လိုက်သွားတယ်လို့သုံးတယ်။အဲ့ဒီဒေါင်လိုက်သွားတာဒုတိယတလွာ။အခုဆံမတော်ကြီးဝင်းသွားတာကန့်လန့်သွားတာ။အဲကြောင့်ဒီဘက်မှာသွားတာဒီမှာပေါင်းပေါင်းသွားတာကန့်လန့်သွားတာ။အဲ့ဒါပထမအလွာ။ပြီးရင်ဒေါင်လိုက်သွားမယ်ဒုတိယတလွာ။ပြီးရင်တတိယလွာကျရင်ဒီကန့်လန့်သွားထားတဲ့ပထမအလွာမှာပါတော့တစ်လုံးစီတစ်ခုစီသွားမယ်။အဲ့ဒါဆိုတတိယအလွာ။အဲ့ဒါပြီးသွားရင်စိတ်ပိုင်းတစ်ပိုင်းလုံးပြီးသွားရော။ဟုတ်ပြီနော်။အဲ့တော့အခုကျမကဒီနေ့ဆံမတော်ရင်ဝင်သွားတဲ့အတိုင်းသွားမယ်ဆိုရင်အခုကျမတို့ကစိတ်အမီလို့ဆိုလိုက်တယ်အကုသိုလ်စိတ်ကုသိုလ်စိတ်ဝိပဿနာကရိယာစိတ်လို့ဆိုတာဒုတိယအလွာရဲ့ခေါင်းစဉ်ကိုဆိုသွားတာအခုကျမတို့ရေတွက်တော့မယ်ဆိုဒီတိုင်းသွားမယ်ဆိုရင်ဆံတော်ဘုရားကြီးရဲ့ဇယားနည်းကသင်္ကေတလေးတွေနဲ့ရေးထားတာဇယားမှာပါပါလေးရေးထားလို့ရှိရင်ဆက်ဆိုရတယ်မဲမဲကြီးတွေ့ပေါင်းရတယ်ဒါကြောင့်အခုဒီနေရာမှာကြည့်လောဘမှုဒါတွေကစိတ်အမီလို့ပြောတဲ့အတွက်ကြောင့်ဆယ်တော့အတူပဲရေးမှာလောဘမှုဆိုကိုယ်ကအပေါ်ကစိတ်နဲ့ဆိုလိုက်တော့လောဘမှုစိတ်ရှစ်လို့တွေ့ရင်တရားတွေဖြစ်တဲ့အတွက်တရားတော်လေးစားတဲ့အနေနဲ့ပါလို့ထည့်တယ်လောဘမှုစိတ်ရှစ်ပါတချို့နေရာတွေမှာရှစ်ခုလို့ဆိုတယ်အရေးအတွက်အနေနဲ့ရှစ်ခုဒါပေမဲ့ကျမတို့ကလေးစားတဲ့အနေနဲ့ပါလို့ဆိုတဲ့အတွက်လောဘမှုစိတ်ရှစ်ပါဒီမှာလိုင်းပါလေးလိုင်းမလေးဆိုအောက်ဆင်းမယ်ဒေါသမှုစိတ်နှစ်ပါမောမှုစိတ်နှစ်ပါလိုင်းပါပါလိုင်းအထူကြီးဖြစ်သွားတော့အထူတိုင်းလိုက်သွားတော့ဒီမှာအထူတွေ့တယ်တွေ့ရင်အပေါ်မောကြည့်လိုက်တော့အကုသို့စနစ်လို့ရေးထားတော့ဒီစိတ်စနစ်သည်ရှစ်ကဲနှစ်ကဲနှစ်ကဲပေါင်းရင်စနစ်ဟုတ်ပြီလားကယ်ကူလေတာနှိပ်ဆရာမလို့စနစ်အဲ့ဒီစိတ်ကိုနာမည်အစ်စ်ပေးလိုက်တယ်အကုသို့စိတ်စနစ်ပါဒါဆိုရင်အကုသို့စိတ်အကြောင်းအရင်ဆုံးသိရမယ်အကုသို့ဆိုတာဘာလဲ ਆ နည်းစကြည့်ရမယ်အကုသို့ဆိုသည်မှာမကောင်းတဲ့သဘောအပြစ်ရှိသောသဘောမကောင်းသောအကျိုးကိုပေးတတ်တဲ့သဘောအကုသို့ကိုရေးတဲ့အခါကျရင်အကုတလဆိုတာပါဠိရနေလားအကုတလအကုတလကိုကျမတို့ကမြင်မာမှုပြုလိုက်တဲ့အခါကျတော့ဒီတလေးကိုလုံးကြီးတင်တချောင်းရင်လုပ်ပြီးတော့ဒီပါဠိကိုဖယ်လိုက်တယ်ဖ ိတ်လိုက်တော့ပါဠိကိုတပ်ပလိုက်တော့အသက်တင်လိုက်တာဒါကြောင့်ပါဠိကိုတက်လိုက်တော့အာကုတလကနေဘာဖြစ်သွားလဲအာကုသူဒါကြောင့်အာကုသူရေးတဲ့အခါကျရင်လာလေးနဲ့တက်ရတယ်တတိထားမဒီလိုအာကုသူဆိုပြီးတော့ဒီလိုရေးလို့မရဘူးဟုတ်ပြီနော်ဘာကြောင့်လဲအာကုသူဆိုသည်မှာအာကုတလဆိုတော့ပါဠိကလာတဲ့အတွက်အာကုသူအာကုသူရဲ့အဓိပ္ပာယ်ကမကောင်းဘူးမကောင်းတော်မကောင်းတဲ့သဘောအာကုသူရဲ့ပြောရင်သူ့ရဲ့သဘောသည်မကောင်းတဲ့သဘောနောက်တစ်ချက်ပြောရင်မကောင်းမှုဆိုတဲ့အတွက်အပြစ်ရှိသောသဘောပြီးရင်မကောင်းမှုအပြစ်ရှိတဲ့အတွက်ဒါသည်ပြုလုပ်တဲ့သဘောဆောင်တဲ့အတွက်ဒါအကြောင်းအကြောင်းကြည့်တဲ့အတွက် तू ကဘာလုပ်လဲမကောင်းတော့အကျိုးတရားများကိုဖြစ်စေတယ်မကောင်းတော့အကျိုးတရားများကိုဖြစ်စေတယ်ဆိုတဲ့က तू ကဘာလဲအကြောင်းမကောင်းတော့အကျိုးတရားများကိုဖြစ်စေတဲ့ဘာလဲအကြောင်းသဘောဒါဆိုရင်အကုသို့ဆိုတဲ့အဓိပ္ပာယ်လေးနားလည်ဖို့သုံးချက်မှတ်ရမယ်။အကုသို့ဆိုသည်မှာမကောင်းသောသဘောအပြစ်ရှိသောသဘောမကောင်းသောအကျိုးကိုပေးတတ်သောဖြစ်စေတတ်သောအကြောင်းသဘောဒါဆိုရင်အကုသို့ဆိုတာဘာလဲအကြောင်းဆိုတာတော်လားမကောင်းတဲ့အကြောင်းဖြစ်တဲ့အတွက် तू ကမကောင်းတဲ့အကျိုးကိုပဲဖြစ်စေတယ်သဘောရပြီနော်ဒါဆိုရင်အခုကျမတို့ကစိတ်ကိုသင်နေတာမဟုတ်ဘူးလားစိတ်ကိုသင်တော့အာကုသို့ရဲ့နောက်မှာဗာထည့်လိုက်ရစိတ်ဒါဆိုရင်အာကုသို့စိတ်ဤအဓိပ္ပာယ်ကိုပြောပြပါလို့ပြောရင်ကျမတို့ကဘာလုပ်ရလဲမကောင်းတော့ဒီနေရာမှာသဘောတွေနေရာမှာနာမည်လေးထည့်လိုက်တာပေါ့မကောင်းတော့စိတ်အပြစ်ရှိသောစိတ်မကောင်းသောအကျိုးများကိုဖြစ်စေသောအကြောင်းစေပြီးပြီမှတ်မိလားဒါဆိုကြည့်ရမှာအချက်သေးသုံးချက်ပဲရှိမှတ်မှာကျမတို့ဒါတစ်ခါမှမမှတ်ဘူးတဲ့လူတွေစပြီးမှတ်ပြီလေဒါကြောင့်စွဲမြဲအောင်မှတ်မယ်ဆိုတော့ထက်ခါထက်ခါ repeat and repeat ပဲပေါ့ဒါကိုဗိဓမာစကားနဲ့ပြောရင်အာသေးဝနလို့ခေါ်တယ်ထက်ခါထက်ခါထုံရတယ်ထုံပါများမှာစွဲသွားမှာဟုတ်ပြီနော်ဒါကြောင့်ကျမတို့သွားမယ်အာကုသို့စိတ်ဆိုသည်မှာမကောင်းသောစိတ်အပြစ်ရှိသောစိတ်မကောင်းသောအကျိုးတရားများကိုဖြစ်စေများကိုဆိုတဲ့အတွက်ကြောင့်ဒါသည် object ဖြစ်သွားတာပါမကောင်းသောအကျိုးတရားများကိုဖြစ်စေသောအကြောင်းစိတ်ဒါဆိုရရအာကုသို့စိတ်ဆိုအကြောင်းဆိုစသည်ရပြီလားရှင်ပြန်ပြောရအောင်အာကုသို့စာမေးပွဲမှာမေးခွန်းကိုကြည့်ရတယ်အာကုသို့ဤအဓိပ္ပာယ်ကိုဖော်ပြပါလို့ပြောရင်စိတ်မပါပဲဖြစ်ရမှာအာကုသို့ဤအဓိပ္ပာယ်ကိုဖော်ပြပါအာကုသို့ဆိုသည်မှာမကောင်းသောသဘောအပြစ်ရှိသောသဘော
မ
က
ောင်းသော
သူ
များများက
ိုဖြစ်စေအကြောင်းသဘောဟောအဲ့ဒါကွာနားလည်ထားပြီဆိုရင်အကုသို့စိတ်ဤအဓိပ္ပာယ်ကိုဖော်ပြပါဆိုတိတုံးကသဘောဒါအကုသို့ပဲသိတယ်အကုသို့စိတ်လာမေးတဲ့ဒုက္ခပါပဲလို့လို့မရအကုသို့စိတ်ကိုသိခြင်းဒီနေရာမှာသူ့ရဲ့သဘောနေရာမှာစိတ်ကလေးပြောင်းယုံမယ်ပေါ့ဒါဆိုရင်ပြောမယ်အကုသို့စိတ်ဤအဓိပ္ပာယ်မှာမကောင်းသောစိတ်ဒါဆိုရင်အကုသို့ကအဓိအဓိပ္ပာယ်ရှိတယ်ဆိုရင်ကုသို့ဆိုရင်ဒီကနေကြက်လိုက်ပြီရပြီပေါ့ကုသို့စိတ်ဆိုသည်မှာဆိုအကုသို့ဆိုပါဠိစာပေမှာဆံမတော်ရင်ဝင်လဲပြောပြီးသွားပြီကျွန်တော်တို့မြန်မာစာပေမှာစင့်ကျင်တဲ့ကိုပြောရင်မနဲ့ပြောတယ်ကောင်းတယ်မကောင်းဘူးလှတယ်မလှဘူးတော်တယ်ဝတယ်မဝဘူးပိန်တယ်မပိန်ဘူးရတယ်မရဘူးစန့်ကျင်ဘက်ပြောမမနဲ့စန့်ကျင်ဘက်ကိုပြောရတယ်ပါဠိစာပေမှာစန့်ကျင်ဘက်ကိုပြောရင်အနဲ့ပြောရတယ်ကုသိုလ်အကုသိုလ်ရူပအရူပဒ ဒီလိုမျိုးတောင်းရတယ်နားလေတယ်เนาะစန့်ကျင်ဘဲနဲ့သူကတောင်းရတဲ့အတွက်ဒီနေရာမှာအခုဒီနေရာမှာအကုသိုလ်ကိုစန့်ကျင်ဘဲပြောလိုက်တော့ကုသိုလ်ဖြစ်သွားတယ်ကုသိုလ်ဆိုရင်ဘာကိုဖြုတ်ရမလဲမောက်ကိုဖြုတ်လိုက်ပြီးတော့ဒီနေရာမှာမောက်ကိုဖြုတ်လိုက်တော့ကြောင့်ကုသိုလ်စိတ်ဆိုသည်မှာကောင်းတဲ့စိတ်အပြည့်သူကအပြည့်ကြတော့ရှိတယ်လို့ပြောတော့သူကြရင်ဘယ်လိုပြောမလဲအပြည့်မရှိတော့စိတ်ပြီးကောင်းသောအကျိုးတရားများကိုတစ်ခုကျရင်နှစ်ခုရမယ်လေဟုတ်ပြီနော်ဒါဆိုရင်ကုသိုလ်စိတ်ဆိုသည်မှာကောင်းသောစိတ်အပြည့်မရှိသောစိတ်ကောင်းသောအကျိုးတရားများဖြစ်စေသောစိတ်ကြောင့်စိတ်ဒါဆိုရင်အကုသိုလ်စိတ်ကလည်းအကြောင်းစိတ်ကုသိုလ်စိတ်ကလည်းအကြောင်းစိတ်ဆိုတော့အခုတင်လိုက်တာဒီဟာဒီလောဘမှုဒေါသမှုမပြောခင်အကုသိုလ်ရဲ့အဓိပ္ပာယ်ကိုတင်သွားတာပြီးရင်အကုသိုလ်သိရင်လည်းကုသိုလ်ကိုတင်သွားတော့အကုသိုလ်စိတ်သည်ဟလာအကုသိုလ်စိတ်ဆိုတာမကောင်းတဲ့အကျိုးတွေကိုပေးတတ်တဲ့အကြောင်းစိတ်ဟုတ်လားဒါဆိုရင်အကုသိုလ်ရဲ့ဆန့်ကျင်ပဲကုသိုလ်ကလည်းအကြောင်းစိတ်ပဲပေါ့ဒါဆိုရင်အကြောင်းစိတ်တွေရှိရင်အကျိုးစိတ်တွေလာတော့မှာမဟုတ်ဘူးလားဒါဆိုရင်အကျိုးစိတ်ကဘာစိတ်လဲဆိုရင်ဝိဘက်စိတ်ဒါကြောင့်ဝိဘက်စိတ်ဆိုတဲ့စကားလုံးကဝိပါကဒါကြောင့်စလုံးလုံးမှန်ဖို့လိုတယ်ဝိပါကကနေမှဝိဘက်လို့တော့မှာဒါကြောင့်ဝိဘက်ကိုရေးကျင်တယ်လို့ရေးခွင့်မရှိဘူးဓမ္မမိတ်ဆွေဒါကြောင့်ဝိပါကဩဝိရေပါကရေတော့တာပါကဆိုတာအကျိုးအကျိုးတရားပါကဆိုအကျိုးအဲ့ဒီမှာဝိဆိုတဲ့စကားလုံးပါလာတော့ဝိဆိုတာမတူဘူးတဲ့မတူဘူးဆိုတဲ့အတွက်ကြောင့်တစ်ခုနဲ့တစ်ခုထူးခြားတယ်မတူထူးခြားတဲ့ဆိုတော့ဘယ်ဟာနဲ့ဘယ်ဟာနဲ့မတူဘူးလဲလို့ပြောရင်ကုသိုလ်ရဲ့အကုသိုလ်ရဲ့ဒီတူလားအကုသိုလ်ဆိုတာကောင်းတယ်အကုသိုလ်ဆိုတာမကောင်းဘူးဟုတ်တယ်လားကုသိုလ်ဆိုတာအပြစ်မရှိဘူးအကုသိုလ်ကပြည့်စည်တူလားမတူဘူးနောက်ကုသိုလ်ကလည်းအကြောင်းကုသိုလ်သည်ကောင်းတဲ့အတွက်ကောင်းတဲ့အကျိုးကိုပေးမယ်အကုသိုလ်ကမကောင်းတဲ့အတွက်မကောင်းတဲ့အကျိုးကိုပေးမယ်အတွက်ကြောင့်ကုသိုလ်အကုသိုလ်ဆိုတဲ့မတူထူးခြားတဲ့အကြောင်းတရားများရဲ့အကြောင်းတရားများဤအကျိုးဖြစ်သောတရားသည်ဝိပါကပဲဗောဟုတ်သလားဟုတ်သလားလို့ခုနကကျမတို့လေ့လာလိုက်တယ်လေအကုသိုလ်ဆိုတာမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောကုသိုလ်ဆိုတာကောင်းတဲ့သဘောအပြစ်မရှိတဲ့သဘောမပြီးသေးဘူးအကုသိုလ်ဆိုတာမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောအပြင်မကောင်းတဲ့အကျိုးတရားတွေကိုလည်းပေးမှာမဟုတ်ဘူးလားကုသိုလ်ကြတော့ကောင်းတဲ့သဘောအပြစ်မရှိတဲ့သဘောကောင်းတဲ့အကျိုးတွေရောမပေးဘူးလားဒါဆိုရင်ဝိဘက်ဆိုတာမကောင်းတဲ့အကျိုးတွေရောကောင်းတဲ့အကျိုးတွေရောပါမလားမပါဘူးလားဘာလို့လဲဝိဘက်ဆိုတာအကျိုးတရားဖြစ်တဲ့အတွက်ဝိဘက်ဆိုတာအကျိုးတရားဖြစ်တဲ့အတွက်အကြောင်းတွေရဲ့အကျိုးတွေဖြစ်မှာမဟုတ်ဘူးလားသို့သောသူမှာပါတော့အကျိုးတရားတို့သည်အကုသိုလ်ရဲ့အကျိုးတရားလည်းပါမယ်ကုသိုလ်ရဲ့အကျိုးတရားတွေရောမပါဘူးလားကုသိုလ်နဲ့အကုသိုလ်ဆိုတာတူလားတူပါဘူးကုသိုလ်နဲ့အကုသိုလ်သည်ထူးခြားချက်ကောမရှိဘူးလားဒါကြောင့်မတူထူးခြားအကုသိုလ်ကုသိုလ်အကြောင်းတရားများဤအကျိုးတရားတွေကိုဝိပါကလို့တောင်းရှင်းလားမသိဒါကြောင့်လွယ်လွယ်လေးမှတ်တယ်ခုမှတင်စားသူတွေကိုမှတ်မယ်ဆိုရင်တော့ဝိဘက်စိတ်ဆိုတာအကျိုးစိတ်ဒါပဲတလုံးနဲ့ပြောလိုက်ဝိဘက်စိတ်ဆိုတာဘာလဲကျိုးစိတ်ဝိဘက်ဆိုတာအကျိုးစိတ်လို့မှတ်တင်စားဆိုအဲ့လိုပဲမှတ်လိုက်တာသို့သောဝိဘက်ဆိုတဲ့နေရာမှာအကျိုးစိတ်ဆိုတာဒီပါကကိုပဲပြောရတာသူရဲ့စိတ်မှာဘာပါနေလဲဝိဝိဆိုတဲ့စကားလုံးကအထူးထူးနေတယ်ဘလို့ထူးနေလဲဆိုရင်အဲ့ဒီအကျိုးတွေထဲမှာမကောင်းကျိုးလဲပါမယ်ကောင်းကျိုးလဲပါမယ်ဒါကြောင့်အကုသိုလ်နဲ့ကုသိုလ်ဆိုတာ မတူဘူးထူးခြားတဲ့အကြောင်းတရားနှစ်ခုမဟုတ်လားမတူထူးခြားသောအကုသိုလ်ရဲ့အကျိုးလဲပါမယ်ကုသိုလ်ရဲ့အကျိုးတွေလဲပါမှာဖြစ်တဲ့အတွက်ကြောင့်ဝိဘက်သိုးသီးမှအကျိုးစိတ်ပဲမဟုတ်ဘူးလားရှင်းရောရှင်းလားဒါဆိုရင်ကျွန်တော်တို့ကစာကြည့်ဝိဘက်စိတ်ဆိုတာအကျိုးစိတ်လို့မှတ်ရင်ရပြီပေါ့ဘယ်သူတို့ရဲ့အကျိုးလဲကုသိုလ်အကုသိုလ်တို့ဤအကျိုးဖြစ်သောစိတ်ဒါပဲသမမိတ်ဆွေတို့ခုလောလောဆယ်မှာသင်စရာဒါပဲမတူထူးခြားသောကုသိုလ်အကုသိုလ်အကြောင်းတရားများဤအကျိုးဖြစ်သောစိတ်ဆိုရင်ရှည်တယ်လေပြင်းမှန်းနဲ့မဟုတ်ဘူးလားပြင်းမှန်းနဲ့နော်ကိုသမမိတ်ဆွေတွေပြင်းမှန်းလို့ကိုမဖြစ်ဘူးဒါကြောင့်လွယ်လွယ်လေးပဲပြောမယ်ကုသိုလ်အကုသိုလ်တို့ဤအကျိုးဖြစ်သောစိတ်ရသလားဝိဘက်စိတ်ဤအတိတ်ပဲမှကုသိုလ်အကုသိုလ်တို့ဤဒါလို့မပြောခြင်းအကြောင်းတရားတို့ဤအကျိုးဖြစ်သောစိတ်အကြောင်းတရားဘယ်နှကြောင်းရှိလဲနှစ်ကြောင်းရှိမှာပေါ့မကောင်းကြောင်းနဲ့ကောင်းကြောင်းတို့ဤအကျိုးဖြစ်သောစိတ်ဒါဆိုရင်မကောင်းကြောင်းရဲ့အကျိုးဆိုတဲ့ဟာမကောင်းကျိုးပေါ့ကောင်းကြောင်းရဲ့အကျိုးဆိုတဲ့ဟာဒါဆိုဝိဘက်ဆိုတာကောင်းကျိုးလဲပါမယ်ဒါဆိုဝိဘက်စိတ်တွေလည်လာရင်အကုသိုလ်ရဲ့အကျိုးစိတ်တွေလည်းပါတော့မယ်ဟုတ်လားကုသိုလ်ရဲ့အကျိုးစိတ်တွေရောပါတော့မယ်ဆိုတာသိရမယ်ဟုတ်ပြီနော်ဒီထိနည်းနည်းမြင်ရမယ်အမီးလေးပြောရင်ဒီမှာကြည့်ရင်ဝိဘက်သူ့ရဲ့ရှေ့မှာဘာပါလဲအကုသိုလ်ရှိတဲ့အတွက်အကုသလာဝိဘက်ဆိုတာစတွေ့တော့တယ်တခါကုသိုလ်တွေရှိတဲ့အတွက်ကုသလာဝိဘက်တွေတွေ့အောင်မှာလို့ဒါကြောင့်ဝိဘက်စိတ်တွေဆိုရင်အကျိုးစိတ်တွေအဲ့ဒီအကျိုးစိတ်ထဲမှာအကုသိုလ်ရဲ့အကျိုးလဲပါမယ်ကုသိုလ်ရဲ့အကျိုးလဲပါမယ်ဆိုရင်စိတ်အမိလေးမျိုးမှာအကုသိုလ်စိတ်ကုသိုလ်စိတ်ဝိဘက်စိတ်လို့ဆိုသွားပြီလေအဲ့ဒီထဲမှာအကုသိုလ်စိတ်နဲ့ကုသိုလ်စိတ်ဒီအကြောင်းစိတ်ပေါ့ဟုတ်လားဝိဘက်စိတ်ဒီအတိတ်ပဲတွေမသွားသေးဒီနားလေးပဲရှင်းနေတာဒါဆိုရင်အကုသိုလ်နဲ့ကုသိုလ်ဒီအကြောင်းစိတ်ကုသိုလ်အကုသိုလ်စိတ်နဲ့ကုသိုလ်စိတ်ဒီအကြောင်းစိတ်ဆိုရင်ဝိဘက်စိတ်ကကုသိုလ်စိတ်ဘသူတို့ရဲ့အကျိုးစိတ်အကုသိုလ်ရဲ့အကျိုးစိတ်ရောကုသိုလ်ရဲ့အကျိုးစိတ်တနည်းအကြောင်းတရားနှစ်ခုရဲ့အကျိုးစိတ်ဟုတ်လားဒါဆိုရင်အကြောင်းရှိရင်အကျိုးရှိမှာပေါ့အကြောင်းအကျိုးရှိသလိုအကြောင်းအကျိုးကလွတ်တာလည်းရှိရမယ်လေဟုတ်လားဘာလို့လဲလောကကြီးသည်စန့်ကျင်ဘက်တွေနဲ့ဒွန်တွဲစမြဲဆိုတဲ့အတွေ့မှောင်တာရှိရင်လင်းတာရှိမှာပေါ့မဲတာရှိရင်အကြောင်းအကျိုးရှိရင်အကြောင်းအကျိုးကလွတ်တာဆိုလဲရှိရလိမ့်မယ်ဟုတ်လားဒါဆိုရင်ကရိယာဆိုဒီမှာအကြောင်းအကျိုးနှစ်ပါးကလွတ်တဲ့စေဟောကရိယာဆိုဒီမှာအကြောင်းအကျိုးနှစ်ပါးကနေလွတ်တော့စေဟုတ်တယ်လားအဲ့တော့တမိတစ်ချက်လေးဖြတ်ချင်တယ်နည်းနည်းလေးသင်အောင်မယ်ကျမတို့စာဘုဖတ်သွားတဲ့အခါသာပါဠိစလုံးပါဠိစလုံးကိုမြန်မာစလုံးနဲ့သွားဖတ်မယ်ဆိုရင်ကာကြီးရည်ရည်လုံးဤတင်ကြည်ဟုတ်လားတကယ်စာဖတ်ရင်ကာကြီးရည်ရည်လုံးဤတင်ကြည်ရပလက်ရေးချာရကြည်ရကြည်ရလို့ဖတ်မှာပါဠိစလုံးမဟုတ်ဒါသည်မြန်မာစလုံးမဟုတ်မြန်မာစလုံးဆိုကြည်ရလို့ဖတ်မှာနောက်ကာကြီးရည်ရည်လုံးတင်ကြည်ကာကြီးရည်ရည်လုံးတင်စံခါကြည်ကာကြီးရည်လုံးတင်စံခါဝိစပကြည်ကြည်ကြည်ကြည်သင်ရလားငငယ်တော့ကမေ့ပြီဒါဆိုချီးပြီကိုငငယ်တော့အကြောင်းမသိကျွန်တော်တို့မြန်မာစာသင်ပုံးကြီးမှာသင်ရတယ်ဟုတ်လားနည်းနည်းလေးများရိတ်တိတ်တိတ်မှတ်မိလားအဲ့ဒါနည်းနည်းကြည့်တော့မေးရပါလေဒီလိုမျိုးလဲသင်ရတယ်လေဟုတ်လားဟုတ်လားဒါမြန်မာစကားလုံးမှာជីជីជីရရင်နဲ့ရေးလဲជីជីជីပဲရက်တင်နဲ့ရေးလဲထူးထူးပဲဟလာကျမတို့ဒါတွေကိုစလုံးပေါင်းနေနဲ့ထည့်လိုက်တော့ဟလာဒီဟာကြတော့ជីကန်းကိုသုံးရင်ဒီလိုရေးရတယ်ခလေးတို့ရေးဒါကြတော့ကြီးတာ အသက်ကြီးတာအရွယ်ကြီးတာစိုက်ကြီးတာဂုံကြီးတာကြီးမှန်သမျှဒါနဲ့ရေးရတဲ့ဒါတော့ကြီးကန်းဒီလိုသင်ဘူးတယ်မှတ်လားမိကုံပြီပြောပြီအသက်ကြီးတဲ့ဖိုးဖိုးတွေဖွားဖွားတွေပြောတော့ဘူးနော်ငငယ်တော့အကြောင်းနေမပြောတော့ကြီးတဲ့အကြောင်းပဲပြောတော့ဒါဆိုရင်ဒါကိုကျမတို့ကအဲ့ဒီပုံစံလို့ထင်ပြီးတော့ဖတ်လိုက်ရင်ကာကြီးရရစ်လုံးတင်ကြီးရပလဲရချာရကြီးရဆိုတော့မှားရောတကယ်အမှန်ကကာကြီးရဟုတ်တလားဟုတ်တလားကျမတို့အခုဖုန်းနေနဲ့ဟလာကွန်ပျူတာနဲ့လက်နှိပ်ဆက်နဲ့ဆိုတုံးသွားပြီကျမတို့ရဲ့မိုဘိုင်းဖုန်းတွေနဲ့စာရိုက်တဲ့အခါကျရင်ကြည့်ကိုရိုက်ရင်ဘယ်လိုရိုက်ရလဲ။ကာကြီးအရင်ရေးရတယ်ဟုတ်ရဲ့လား။ဟမ်။အော်ဟောဟောဟာကြတော့ဟုတ်တယ်။ရိုက်ရင်အရင်ရေးတယ်ဟုတ်ပြီ။ရိုက်ရင်အရင်ရေးပြီးတော့တော်လိုက်တာ။ရိုက်ရင်အရင်ရေးပြီးတော့မှဒီလိုထည့်လိုက်တာမှော်ဘူးလား။ဟုတ်ပြီနော်။ဒါပေမဲ့တကယ်ရေးထုံရကျမတို့ကကာကြီးကြည့်ဖြစ်ဖို့ကာကြီးကိုအရင်ရေးရတယ်ပြီးတော့မှရက်ရက်လုံးဝတင်သွားတယ်ဒါပေမဲ့ပါဠိစာပေအကြောင်းပြောမယ်ပါဠိစာပေမှာမြန်မာစာပေမှာရပလက်ကေလဲရရကောက်ကေလဲရအဲ့မှာရကောက်အကြောင်းပြောဦးမယ်ရကောက်ကိုတချို့ခုတည်းကရေးတာတွေမြန်မာစာတွေအများကြီးမှားတယ်ကျမတို့ကအဲ့ဒီလိုရေးရင်အဲ့ဒါခုနှစ်ဒီလိုအစံပါမှာရာကဒါပါတည်ရမယ်အစံပါတော့ဒီဟာကြတော့ရှစ်အစံမပါတော့ဂငယ်ဂငယ်ဂငယ်အစံပဲရှစ်ဝယ်စံခတ်အမြင့်မှန်ကျောင်းနေတော့သင်ရလားခုတော့တည်တော့မေ့ကုန်ဒါတော့ပြောချင်တာအဲ့ဒီကျောင်းမပြောဘူးတွေ့သွားလိမ့်မယ်ဒါကြောင့်ပြောင်းမြန်ရေးတော့ခုနှစ်ကိုရေးတဲ့အခါကျတော့အဆက်မထည့်ရအောင်ရကောက်ရေးရင်အဆက်ထည့်ရဒါကြောင့်ရကောက်ရေးရင်သတိထားပါတချို့များဖုန်းတွေဘာတွေမှာရိုက်ထည့်လိုက်ရကောက်ကိုမရှာဘူးခုနှစ်ကြီးတွေနဲ့ရေးနေတာတွေမရှိဘူးလားဟုတ်တော်ပြီအဲ့တော့ရပလက်ကေမြန်မာစာပေမှာရကောက်ကေလေရပါဠိစာပေမှာတော့အတတ်မတူရပလက်ကေရကောက်ကေရလို့ဖတ်သူကြိုက်တခါပါဠိစာပေတွေမှာရပလက်ကိုရက်ပင်းနဲ့ပြရရရစ်ကို sorry ရကောက်ကိုရက်ရစ်နဲ့ပြရဒါကြောင့်ရပလက်တွေ့ရင်ရက်ပင်းသက်ဖတ်ရရစ်တွေ့ရင်ရကောက်သက်ဖတ်ရပလက်ရက်ပင်းတွေ့ရင်ရပလက်သက်ဖတ်ပြီးတော့ရက်ရစ်တွေ့ရင်ဒါဆိုရင်ကာကြီးရေကရရစ်လုံးဤတင်ဆိုတော့ရကောက်လုံးဤတင်နဲ့တူတူပဲရပလက်ရေးချာဖတ်ရင်ကယ်ရိယာဒီလိုမဟုတ်ပဲကယီယာရအတန်တူတူနဲ့ကယီယာလို့ဖတ်လို့ကရိယာသဘောပေါက်သလားဒါကြောင့်ကရိယာစိတ်လို့ဖတ်တယ်နားလည်ပြီလားဒါကြောင့်ကြည်ရစိတ်လို့မဖတ်ဘူးဆရာမတွေကဒီလိုမျိုးရေးထားရင်ကရိယာစိတ်လို့ဖတ်တဲ့အတွက်ကြောင့်ကိုကလည်းမစင်စားဘူးကရိယာစိတ်လို့ဖတ်တော့လည်းမမှန်ဘူးလားဘာလို့လဲဆရာစကားနားထောင်တာ哦ဟုတ်တယ်နော်ဒါဆိုရင်ကရိယာစိတ်ဆိုသည်မှာအကြောင်းစိတ်တွေလည်းမဟုတ်အကျိုးစိတ်လည်းမဟုတ်အကြောင်းစိတ်ထဲလည်းမပါအကျိုးစိတ်ထဲလည်းမပါအကြောင်းအကျိုးနှစ်ပါးကလွတ်တော်စေ။ဟုတ်ပြီနော်ဒါကရိယာစေရဲ့ definition 1အကျောင်းအကျိုးနှစ်ပါးကလွတ်တော်စေ။နနိကရိယာဆိုသည်မှာကုသိုလ်အကျောင်းလည်းမဟုတ်အကုသိုလ်အကျောင်းလည်းမဟုတ်ကုသိုလ်အကုသိုလ်မဆိုရဆိုတော့ကရိယာဆိုတာအကျောင်းတော့လုပ်တာတော့လုပ်နေတာပဲ။ဒါပေမဲ့ကျမတို့ကလုပ်နေတဲ့အလုပ်တွေကိုကြည့်ရင်ကောင်းတာလုပ်ရင်လုပ်မကောင်းရင်မလုပ်ရင်မကောင်းတာဖြစ်တယ်မကောင်းတာလုပ်နေတဲ့အချိန်ကြရင်ကောင်းတာမဖြစ်ဆိုကျမတို့ကကျမတို့တမန်လူတွေကတော့နှစ်မျိုးပဲဖြစ်တယ်ကောင်းတာလုပ်ခြင်းလို့မလုပ်ရင်မကောင်းတာဖြစ်တယ်ကောင်းတာပြောခြင်းပြော မပြောတာနဲ့မကောင်းတာပဲပြောတာဟုတ်ပြီလားမကောင်းတာမပြောပဲရှောင်မှကောင်းတာဖြစ်တယ်မကောင်းတာမလုပ်ပဲလုံးမှကောင်းတာဖြစ်တယ်မကောင်းတာမတွေးပဲကောင်းတာတွေးမှကုသိုလ်ဖြစ်တယ်ဖះယဟန္တာများကြရေနဲ့ကောင်းတဲ့မကောင်းတာတွေလည်းမလုပ်တော့သလိုကောင်းတာလည်းလုပ်เสียမရှိတော့တဲ့အတွက်ကုသိုလ်လည်းမရှိအကုသိုလ်လည်းမရှိဖះယဟန္တာအရှင်မြတ်တို့ရဲ့တနေ့တာမှာမိုးလင်းကမိုးချုပ်အချိန်အကုန်လုံးသည်ပြုကမြကြီးပဲတဲ့ပြုကမြဖြစ်တဲ့အတွက်အကြောင်းအကုသိုလ်လည်းမရှိကုသိုလ်လည်းမရှိတော့အကြောင်းမရှိအကြောင်းမှမလုပ်တဲ့နောက်တော့အကျိုးလည်းမဖြစ်တော့တဲ့အတွက်ကြောင့်ဖះယဟန္တာတွေရဲ့ဖြစ်သောစိတ်ကိုကရိယာစိအကြောင်းအကျိုးနှစ်ပါးကလွတ်သောစိတ်ကုသိုလ်အကုသိုလ်မဆိုရပြုကမြသဘောစိတ်ကိုလည်းကရိယာစိမှတ်မိလားဒါဆိုရင်အကုသိုလ်စိတ်ရဲ့ definition သည်ဓမ္မမိတ်ဆွေတို့ရဲ့စာအုပ်မှာစာမျက်နှာ24တွေ့သလားစာမျက်နှာ24တွေ့ပါလားရှင်ဖတ်ပါမယ်အကုသိုလ်စိတ်ဆိုသည်မှာမကောင်းသောစိတ်အဲ့ဒီမှာအကြောင်းစိတ်ဆိုတာလေးလိုင်းတာထားပါစာမောမေကွန်ကြိုင်မေးတတ်တယ်ပြီးရင်အကုသိုလ်ဆိုတာဘာရဲ့စန့်ကျင်ဘက်ကုသိုလ်နဲ့စန့်ကျင်ဘက်ဖြစ်သောစိတ်အဲ့ဒီတော့နံပါတ်3အထိမကျက်နိုင်ရင်တောင်မှ1နဲ့2တော့ရရမယ်ဟုတ်ပါလားရှင်အဲ့တော့1နဲ့2ကိုရရမယ်ဆိုပေမဲ့1မှာပဲကျမပြောသွားတာနှစ်ချက်မပါသွားဘူးလားဒါကြောင့်1ကိုကျက်ရင်နှစ်ချက်ပါမယ်မကောင်းသောစိတ်အပြည့်ရှိသောစိတ်နှစ်ကိုပြောရင်မကောင်းသောအချိုးကိုပေးခြင်းလက္ခဏာရှိသောအကြောင်းစိတ်ကဲတခါကုသိုလ်သွားမယ်ဆိုတော့ကုသိုလ်ဒီဘယ်မှာပါလဲဆိုရင်ဓမ္မမိတ်ဆွေတို့ရဲ့စာအုပ်မှာစာမျက်နှာ29တော်လိုက်တာရှာတာလွယ်လိုက်တာ29မှာကုသိုလ်စိတ်တွေ့ပါလားအဲ့ဒီတွေ့တာလေးတွေကိုအကုသိုလ်လည်းအယောင်လေးခြေထားကုသိုလ်လည်းအယောင်လေးချက်ဆိုအယောင်ချက်ဆိုတာတော့သိလားသိရနော် highlight လေးနဲ့လုတ်ထားတာနော်ဟိုရှင်းတော့အလုံးရောင်စုံခဲတဲ့နေပါလေ깟နေခိမဟုတ်တော့လေဟုတ်တယ်နော် highlighter လေးနဲ့ဆိုကုသိုလ်စိတ်ဆိုဒီမှာပြောရအောင်ကောင်းသောစိတ်အပြစ်ကင်းသောအပြစ်ကင်းသောစိတ်လို့မရင်အပြစ်မရှိသောစိတ်လည်းရတယ်လေမရှိဘူးဆိုတာကင်းတာပေါ့ဆရာမပြောတော့မရှိခုကြတော့ကင်းနော်ဒီလိုလေးထိမသွားဘူးအပြစ်မရှိသောစိတ်ရေးလဲအမှတ်ရတယ်နော်ကောင်းသောစိတ်အပြစ်မရှိသောစိတ်ကောင်းသောအကျိုးကိုပေးခြင်းလက္ခဏာရှိအကြောင်းစိတ်ဟိုဘက်အတိုင်းပြောရင်ကုသိုလ်ဆိုတာအကုသိုလ်ရဲ့စန့်ကျင်ဘက်တရားပေါ့ဟုတ်ပြီနော်ကဲအဲ့တော့ဒီနှစ်ချက်ရသွားပြီဝိဘက်ကကြတော့အောက်မှာကဲ့ရဲ့ရှိနေတယ်တွေ့သလားဝိဘက်စိတ်ဆိုဒီမှာကုသိုလ်အကုသိုလ်ကံတို့ဤကုသိုလ်အကုသိုလ်ကံဆိုတာအကြောင်းတရားပဲလေတို့ရဲ့အကျိုးဖြစ်သောစိတ်ဆိုဒီလောက်ဆိုရင်တော့ကြက်လို့မရဘူးလားကဲကရိယာကိုကြက်မယ်ကရိယာစိတ်ဆိုသည်မှာကုသိုလ်အကုသိုလ်မဆိုရပြုတ
ော်က
များ
ဖြစ်သောစ
ိတ်နံပါတ်1နံပါတ်3ထပ်ထည့်အောင်မိကွန်းပု္ပ္ပာအတွက်နံပါတ်3လေးရေးချစို့နံပါတ်3အကျောင်းအကျိုးနှစ်ပါးမှလွတ်သောစိတ်ရမလားအကြောင်းအကျိုးနှစ်ပါးမှလွတ်သောစိတ်ဆိုသုံးလေးထပ်ထည့်မယ်။စာမွေမိကုန်လေးပြောပြမယ်။အကြောင်းစိတ်များဤအမိကိုဖော်ပြပါဆိုရင်အကြောင်းစိတ်တို့ဤအမိကိုဖော်ပြပါအကုသိုလ်စိတ်အကုသိုလ်စိတ်နှစ်ခုပြင်မှရမှာလေ။အကျိုးစိတ်ဤအမိမှအကြောင်းကျိုးနှစ်ပါးမှလွတ်သောစိတ်မှစိတ်မိလေးမျိုးမေးသွားတာအကြောင်းဒါလေးကိုတစ်ချောင်းထည့်လိုက်တာဝိကရိယာစိတ်ဆိုသည်မှအကြောင်းအကျိုးနှစ်ပါးမှလွတ်သောစိတ်တတိထားပြီးဖြည့်ကြည့်မယ်နော်နားထောင်နော်ဓမ္မမိတ်ဆွေများအကြောင်းစိတ
်
အကျိုးစိတ
်
ကြောင်းကျိုးနှစ်ပါးမှလွတ်သောစိတ
်
တတိကြည့်ကြည့်နားထောင်ပြီးဖြည့်ပါနော်မကောင်းသောအကြောင်းဖြစ်သောစိ
တ
်အကုသိုလ်စိတ်ဒါပဲရရတော့ကောင်းသောအကြောင်းဖြစ်သောစိတ်အကုသိုလ်စိတ် အကုသိုလ်ကုသိုလ်တို့ဤအကျိုးဖြစ်သောစိတ်
ဤသည်စိတ်
ကြောင့်ကျိုးနှစ်ပါးမှလွတ်သောစိတ
်ဤသည်စိတ
်ဒါဆိုအမှတ်ရသွားပြီ။ဒါဒီနေ့အမှတ်ဝင်သွားပြီနော်။ကဲအဲ့ဒီတော့မှအကုသိုလ်စိတ်အကြောင်းဆက်မယ်။အကုသိုလ်ဆိုတဲ့မကောင်းသောစိတ်အပြစ်ရှိသောစိတ်မကောင်းတဲ့အကျိုးကိုပေးတတ်သောအကုသိုလ်စိတ်သည်အတူလေးတာနော်။အကုသိုလ်စိတ်သည်အရေးအတွက်ဘယ်နှပါဘာဒါလေးသိရမှာပေါ့အကုသိုလ်စိတ်သည်စနပါတရားစင်လို့မှတ်ထားလိုက်မိသွားစနစ်ကိုမိနေတဲ့သူကလေတရားစင်တရားစင်ကဘယ်လောက်မှမသိရင်ပြဿနာပြန်တက်အောင်မယ်အဲ့တော့တစ်ပြီးပါလာလဲတော်ပြီတစ်နှစ်မမိလားအဲစာကြည့်ရခက်တယ်ဆိုဒါဆိုရင်အကုသိုလ်စိတ်သည်တစ်ပြီးတစ်နှစ်အော်တင်းနစ်ဆိုတာပါလေစနစ်စနစ်ဆိုတာပါလေတရားစီအကုသိုလ်စိတ်ဘယ်နှပါစနှပ
ါ
ဒီထိရသလားအဲ့ဒီအကုသိုလ်စိတ်စနှပါကိုရေတွက်တဲ့အခါမှာနံပါတ်၁ကလောဘမူလောဘမူစေလို့ယူလိုက်တယ်ဒါသည်ဆရာတော်ဘုရားအတူောက်ရေးတာအရှိပြောရင်အဲ့ဒီမှာမူဆိုတာဘာမှပြောချင်လို့မူနေတာမဟုတ်မူနေတာမဟုတ်ဘူးနော်စားကျင်ရဲ့နဲ့မစားပဲမူနေတာဝိကျင်ရဲ့နဲ့မဝိပဲမူနေတာကြည်ကျင်ရဲ့နဲ့မကြည်ပဲမူနေတဲ့မူမျိုးမဟုတ်အဲ့ဒီမူဆိုတာဒီအတူရေးတာအရှိပြောရင်မူလားမူလားဆိုတာပါဠိစကားလုံးတော့မြန်မာလားပါဠိလားမင်းဘောက်ရဖြစ်မှာဆိုလို့ကြိုပြောတာမူလားဆိုတာပါဠိစကားလုံးမြန်မာလိုပြောရင်အရင်ခံအရင်ခံကိုမူလလို့တောင်းတယ်တပိဇပိမြဲ့အရင်ခံဒီအမြစ်ကစားတယ်ဟုတ်တယ်လားဒါကြောင့်အမြစ်ကိုမူလလို့ပဲတောင်းတယ်နော်ဓမ္မမိတ်ဆွေတို့မိုးကုတ်ဆရာတော်ဘုရားကြီးတရားနာဘူးတဲ့သူဆိုရင်မူလနဲ့ဖြာအဝိဇ္ဇာနဲ့တဏှာကြားဘူးလားအဝိဇ္ဇာမူလတဏှာမူလအဲ့ဒီကြောင့်သိကျင်တယ်မှတ်လားအဲ့ဒါတတိယဇင်ကြမှာသင်မယ်ပဋိစ္စသမုပ္ပတ်ဒီတတိယဇင်မှာပါတယ်ဟုတ်ပြီနော်အဲ့တော့မူလဆိုတာအရင်ကံဒါဆိုရင်လောဘမူစိတ်ဆိုတာအရှိပြောရင်လောဘမူလရှိသောစိတ်လောဘမူလရှိသောစိတ်ကိုအတူပြောလိုက်တော့လောဘမူစိတ်လောဘဆိုတာမြတ်ပါဠိပါမြန်မာလိုပြောရင်လိုခြင်းတက်မဲ့မှုလိုခြင်းတက်မဲ့မှုကိုလောဘလို့သုံးတယ်ဒါကြောင့်လိုခြင်းတက်မဲ့မှုအရေးခံရှိသောစိတ်ကိုလောဘမူလရှိသောစိတ်လို့သုံးတယ်ဒါဆိုရင်လောဘမူစိတ်ဆိုတာဘာအရင်ခံတာလဲလိုခြင်းတက်မဲ့မှုလောဘအရင်ခံတယ်ဆိုရက်လောဘသည်စိတ်မဟုတ်ဘူးစေတသိက်စေတသိက်ဆိုသည်မှာစိတ်ကိုမှီပြီးတော့စိတ်ကိုခြေလှယ်လိုက်တော့ဟာဒီစိတ်ကလေးကိုလေလောဘသည်ကခြေလှယ်လိုက်တော့လောဘအရင်ခံပြီးရှိတဲ့စိတ်သည်အကုသို့စိတ်ဖြစ်သွားလောဘဆိုသည်မှာလောဘရဲ့အဓိပ္ပာယ်မှာလိုခြင်းနဲ့တက်မဲ့တယ်နှစ်သက်တယ်ပေါ်တာရဲချစ်ခင်နဲ့စုံမဲ့တဲ့အကုန်လုံးသုံးသွားတာလောဘော definition အများကြီးဖွင့်နေအဲ့ဒီအကြောင်းကစေတသိက်ကြမှာသင်မယ်အခုတော့လောဘဆိုတာလိုချင်နေနောက်တစ်ချက်ပြောရင်တက်မဲ့တဲ့စွဲလန့်နေခုံမင်းနေဒါအများကြီးပဲသုံးသွားလို့ရတယ်လောဘော။နောက်ကြောင့်ဒီနေရာမှာလိုချင်တက်မဲ့မှုလောဘစေတသိက်အရင်ကံရှိသောစိတ်ကိုလောဘမှုစေ။ဒါကြောင့်အဲ့ဒီစိတ်ဆိုတာအာယုံကိုရောင်းယူပြီးတည်တာစိတ်မဟုတ်ဘူးလား။ဒါဆိုရင်အဲ့ဒီလောဘမှုစိတ်ဖြစ်လာရင်အာယုံမှာညင်းစင်ဟာအစင်းအာယုံလေးတွေ့ရင်လေလိုချင်တဲ့စိတ်ကလေးဖြစ်လာ။အတန်လေးကြားရင်လေဒီအတန်လေးသူနားထောင်ခြင်းနေ။နော်။ အနံလေးရှင်ရင်လဲထက်ခါထက်ကရှူခြင်းနေတယ်အရသာလေးစားရင်လဲထက်ခါထက်ကစားခြင်းနေတယ်အတွေ့အထိလေးဆိုရင်လဲဒီပေါ်မှာနှစ်သက်နေတယ်တက်မဲ့နေဒါကြောင့်အစင်းအတန်အနံ့ရတာအတွေ့အထိဆိုရဲအာယုံကိုယူတဲ့စိတ်ကလေးမှာလောဘလဲခြေလဲလိုက်ကောဒီအစင်းဒီအတန်ဒီအနံ့ဒီအရသာဒီအတွေ့အထိတွေနဲ့ဟာဒီအကြောင်းလေးတွေးနေတာကွာကျေနပ်နေတချို့ဆိုတွေးနေပျော်နေနော်ဟာလာအမေကပြောနေတယ် तू နားမထောင်ပြုံးနေဟဲ့ဘာပြုံးနေတာလဲဆို तू ကဟိုရောက်နေတာတနေရဟုတ်လားမဟုတ်ဘူးလားအဲအဲ့ဒါမျိုးရောမရှိဘူးလားဒါဆိုရင်စိတ်ဆိုတာအာယုံကိုရောက်ယူပြီးတိတဲ့စိတ်แท้မှမလောဘလေးလဲချေလဲလိုက်ရောဒီစိတ်သည်လောဘမှုစိတ်အဲ့ဒီလောဘမှုစိတ်သည်အရေးအတွက်ဘယ်နှပါလဲ၈ပါအဲ့ဒီအသေးစိတ်တွေကိုလိုချင်တဲ့စိတ်မျိုးဖြစ်ဘူးလားအစင်းတစ်ခုကိုမြင်ပြီးတော့လိုချင်တဲ့စိတ်အစာလေးတစ်စမြင်လိုက်တာနဲ့ဒီအစာလေးလိုချင်လိုက်တာဒီပန်းလေးလိုချင်လိုက်တာဒီကားကြီးလိုချင်လိုက်တာဆိုရယ်စိတ်ဖြစ်ဘူးလားကိုယ့်အကူမျက်နှာလေးကြည့်ပြီးအမှန်မှန်မှန်မှန်လေးကြည့်ပြီးကိုယ့်မျက်နှာလေးကိုကြည့်ပြီးငါတော်တော်ချောတာပဲဆိုပြီးတော့ကျင့်တဲ့စိတ်လေးရောဖြစ်ဘူးလားအဲ့ဒါဘာစိတ်လဲအော်လောဘမှုစိတ်ဆိုတာကောင်းတဲ့စိတ်လားမကောင်းတဲ့စိတ်လား
မကောင်းတ
ဲ့စိတ်အပြည့်ရှိတာလားမရှိဘူးလားဟာမကောင်းတဲ့အကျိုးရောပေးမှလားမပေးဘူးလားအရင်တော့ကကိုယ့်အကူမှန်ကြည့်ပြီးအလှပြင်းနေတယ်ငါတော်တော်ချောတာပဲငါမပြင်းလို့ဟုတ်တယ်လားအဲ့ဒီလိုလေးဖြစ်နေရင်အကုသိုလ်မှန်မသိဘူးအခုတော့သင်ရတော့မှအဲ့ဒီရှင်းပါရဲကကိုဘယ်စိတ်လဲဆိုတာသင်ရအောင်ပါအခုတော့လောလောဆယ်ပထမတလွာမှာအလောဘမှုစိတ်ရှစ်ပါးဒီလောက်နဲ့ရက်မယ်အဲ့ဒီရှစ်ပါးဒီဘာလဲဆိုတာမပြောဘူးနောက်တစ်ချက်သွားမယ်ပြီးအောင်တော့သွားလိုက်မယ်အကုသိုလ်စိတ်ဆက်နှစ်ပါးမှာနောက်တစ်ခုကဒီနေရာမှာနံပါတ်1ကဘာလေးထည့်လိုက်ဒေါသမှုစိတ်ဆိုတော့ဒေါသမှုစိတ်ဒီအရေးအတွက်နှစ်ပါးဒါဆိုရင်ဒေါသမှုစိတ်လို့ပြောလိုက်ရင်ဓမ္မမိတ်ဆွေတို့သိရမယ်အရှိကောက်ကဘာတဲ့လဲဒေါသမူလရှိသောစိတ်ဒါဆိုရင်ဒေါသမူလဆိုတာပါလေအရင်ခံရှိသောစိတ်ဆိုဒီစိတ်လေးမှာတဲ့အရင်ခံကဒေါသတဲ့ဒေါသဆိုတာကလောဘကလိုချင်နေဆိုရင်ဒေါသကဆက်ကျင်ဘက်မလိုချင်ဘူးလောဘကနှစ်သက်တယ်ဆိုရင်ဒေါသကမနှစ်သက်ဘူးလောဘလေးဖြစ်ကျေနပ်နေရင်ဒေါသဖြစ်နေမကျေနပ်ဘူးမလိုချင်တဲ့အမှုအရာမနှစ်သက်တဲ့အမှုအရာမကျေနပ်တဲ့အမှုအရာတွေဖြစ်လာရင်သူ့ရဲ့အမှုအရာတွေနူးညံ့နေလားခက်ထန်နေလားခက်ထန်နေလောဘကြတော့လိုချင်နေတော့ပြုံးပြုံးပြုံးပြုံးလေးလာနူးနူးညံ့ညံ့လေးငါ့ကိုကြွေးမှမဟုတ်ဘူးလားဟင်အဲအဲ့လိုမျိုးလေးဆိုတော့အချော့တယ်သူကကြတော့ကြိုက်ဘူးမနစ်သက်ဘူးလွတ်ပြလိုက်အဲဒီလိုလာတော့ခက်ထန်နေကြမ်းတမ်းနေဒါဆိုရင်ဒေါသမူလရှိသောစိတ်သည်မလိုချင်မနစ်သက်မကျေနပ်တဲ့အရင်ခံတာဖြစ်တဲ့အတွက်ကြောင့်ခက်ထန်ကြမ်းတမ်းနေစေခက်ထန်ကြမ်းတမ်းမှုဒေါသမူလရှိသောစိတ်သဘောပေါက်တယ်နော်ဒါကြောင့်ဒေါသမှန်သမျှသည်ဘာကိုအခြေခံဖြစ်တာလဲလောဘကိုကိုလိုချင်တာရရင်ကျင့်တတ်တယ်ကိုလိုချင်တာမရရင်မကျင့်တတ်တဲ့ဒေါသကိုစားချင်တာစားရရင်လောဘကိုစားချင်တာမစားရတာ ਨੇ ကိုကြည့်ချင်တာကြည့်ရရင်ကျင့်တတ်တယ်နှစ်သက်တယ်လောဘထပ်ပြီးတော့လည်းကြည့်ချင်သေးတယ်ဟုတ်ပြီနော်ဒေါသကြတော့ကိုကြည့်ကျင်တာမကြည့်ရဘူးဆိုရင်ကိုကြည့်ကျင်တာရှေ့ကနေထောင်းထောင်းထောင်းနဲ့ကွယ်နေတယ်ဒီလူကဟဲ့လားကိုကရှောင်နေလိုက်ကြည့် तू ကလိုက်ကြည့် तू ကလဲဆိုရင်အဲ့ဒါဘာဖြစ်လဲစာတင်နေရင်းနဲ့ကိုဒေါသထွက်တယ်ဟုတ်လားမဟုတ်ဘူးလားဟင်အဲ့ဒါဆိုရင်ဒေါသမူလရှိသောစိတ်တဲ့ဟောနောက်တစ်ခုကကြတော့နံပါတ်3မောဟမူလရှိသောစိတ်ဒါကြောင့်မောဟမူလရှိတာကြတော့မောလမောဟဆိုတာလိုချင်မှန်းလည်းမသိမလိုချင်မှန်းလည်းမသိနှစ်သက်မှန်းလည်းမသိမနှစ်သက်မှန်းလည်းမသိအာယုံရဲ့သဘောမှန်ကိုမသိတဲ့အတွက်မသိမှုတနည်းအားဖြင့်တွေးဝေးတယ်စားရင်ကောင်းမလားအိပ်ရင်ကောင်းမလားဟုတ်တယ်လားစားရရင်ကောင်းမလားအိပ်ရရင်ကောင်းမလားဒါလည်းမလုပ်နေတွေးဝေးနေချိုးသလားခြင်သလားမသိဘာမှမသိတွေတွေဝေဝေလေးလေးလန်းလန်းထိုင်တိုင်းမိုင်းမိုင်းငူးငူးငေါငေါ ဖြစ်နေရင်အဲ့ဒါပါလေမောဟမူလရှိသောစိတ်လိုချင်တဲ့စိတ်ဖြစ်နေရင်မကျေနပ်တဲ့စိတ်ဖြစ်နေရင်ဘာမှမသိတဲ့စိတ်ကြီးဖြစ်နေတယ်တွင်ဝေတဲ့စိတ်ကြီးဖြစ်နေပြီဆိုရင်တဲ့ဒီစိတ်တို့သည်မကောင်းသောစိတ်အပြည့်ရှိသောစိတ်မကောင်းသောအကျိုးကိုပေးတတ်သောအကြောင်းစိတ်ဒါကြောင့်လောဘမှုစိတ်ဖြစ်လာရင်လိုချင်မှုနဲ့ဖြစ်နေရင်အဲ့ဒီလောဘမှုစိတ်ကိုအရင်တည်ပြီးတော့များပေခဲ့သည်ရှိသောဒီအာယုံလေးကိုဆွဲလန်းတဲ့စိတ်ကလေးနဲ့တင်လွန်ခဲ့သည်ရှိတော်ဒီအစင်းဒီအတန်းဒီအနှံ့ဒီအရသာဒီတွေ့တွေကိုလိုချင်တတ်မဲ့မှုအရင်ခံပြီးတည်ခဲ့သည်ရှိတော်မကောင်းတဲ့အကျိုးဘလို့ပေးလဲဆိုရင်လောဘစိတ်နဲ့တည်ခဲ့ရင်ပြိတ္တာဘုံတို့ဝင်တဲ့လောဘစိတ်နဲ့တည်ခဲ့ရင်ကိုနှစ်တဲ့အာယုံနဲ့ခွာမရအောင်သူကညစ်ကပ်နေတယ်တဲ့ပြိတ္တာဘဝရောက်တယ်သာသမီကိုဆွဲရင်သားသမီးနာတကောက်ကကတ်နေတော့ကို့သားသမီးကိုဆွဲလို့ကို့မင်းကတော့ငါနာနေတယ်လို့ဘယ်သားသမီးမှမချစ်ဘူးလို့ချင်းလားသူငါမေဘဝပြောင်းသွားပြီမယ်ငါနာမှနေနေရှာတယ်လို့အမေနေမပြန်နဲ့ဒါအမေအိမ်ခေါ်လာဘာလုပ်လဲဟိုကလည်းနေနေပြီမယ် तू ကပြောနေတယ်ဒီကလူကမကြားရဘူးဟုတ်တယ်လားမမြင်ရဘူးအဲ့တော့ तू ကလည်းဒီလူတွေကိုထိလို့မရတဲ့အခါကျရင်ဘာလုပ်လဲထိမိထိရဆိုတော့စောင်းကိုထိလို့ရတယ်အစားထိလို့ရတယ်လေအိုးတွေခွက်တွေပကံတွေထိလို့ရတယ်ဆိုရင်အဲ့လိုအတန်နဲ့ငါရှိတယ်သမီးတို့သားတို့ရေမင်းတို့ငါဆွဲလန်းပြီးတော့တေသွားတာကွဲလို့ तू အချက်သေးနေကျမတို့ကဩအမေကတော့ငါ့ကိုဆွဲလန်းလို့နေနေတာပဲငါတို့ဖွာတော့ဒီလိုနေတယ်လို့လက်ခံလားမခံဘူးအရင်တော့ကမတဲ့တဲ့မောင်နှမတွေအကုန်တက်ဟုတ်တယ်လားညင်ညင်ညွညွအဲ့ရေလဲအတူတူရေချိုးကန်းသွားလဲအတူတူဟုတ်တယ်လားပြီးရင်ဒီတဲ့ဆိုးလာရင်ဘာလုပ်လဲအရှင်ဘုရားလုပ်ပါဦးအမေကတော့မကြုတ်ဘူးဆိုနှင်လားမနှင်ဘူးလားဒါကြောင့်လောဘဆိုတဲ့တွေ့တာမှုသည်မကောင်းဘူးအပြစ်ရှိတယ်မကောင်းတဲ့အကျိုးကိုပေးတယ်ကိုတွယ်တဲ့နေရာမှာကိုကတ်ရတယ်ပြိတ္တာဘဝဒေါသဆိုတဲ့ခက်ထန်ကြမ်းတမ်းမှုမကျေနပ်မှုနဲ့တေးရင်မကျေနပ်မှုတွေနဲ့နေရတဲ့တပုံကြီးနေရတဲ့ပူလောင်နေရတဲ့ငရဲကိုကြားတယ်မောဟဆိုတဲ့တွေ့တွေ့ဝေနဲ့သိရင်အမြဲတမ်းအိတ်နေတယ်အိတ်နေတာဆိုတော့အဲ့ဒီဘဝမျိုးဆိုတော့တရစ္ဆန်ဆိုတော့ကြည်လိုက်ရင်အမြဲတမ်းတွေ့တွေ့ဝေနဲ့အိတ်တဲ့တရစ္ဆန်များတော့ဒါကြောင့်ဒီစိတ်သုံးမျိုးတည်မကောင်းတဲ့အတွေ့အကြုံလောဘစိတ်နဲ့တည်ခဲ့ရင်ကြိတ်တာဘုံတို့ဝင်ဒေါသကြီးလင်ပယ်ငယ်ရဲ့ရောက်ရအမှန်ပဲမောဟစိတ်နဲ့တည်ခဲ့ပြန်ဖြည့်ရတိရစ္ဆန်သို့သွန်းလေဟံစိတ်သုံးမျိုးစွန့်ခွာပယ်လို့ချို့သို့သွန်းလေဟံစိတ်သုံးမျိုးဟာဘယ်စိတ်လဲလောဘမှုစိတ်ဒေါသမှုစိတ်မောဟမှုစိတ်ဒီမကောင်းသောစိတ်အပြည့်ရှိသောစိတ်မကောင်းသောအကျိုးပေးတဲ့အတွက်ကြောင့်ဒီစိတ်12မျိုးတနည်းအားဖြင့်အကျယ်ပြောရင်12မျိုးအချင်းချုပ်ရင်3မျိုးကိုစွန့်ခွာပယ်လို့ချို့ပေးရမယ်စေရပြီနော်ဒီနေ့လောက်နဲ့ရပ်ပါမယ်